Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်က2018ခုနှစ်ဇူလိုင်လ17ရက်ဗူရူးနေ့မနေ့ကအတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပင်းညီနားဆင်နိုင်ကြပါလိမ့်မယ်ကျွန်တော်စမိုးဝီပါခင်ဗျာခုမနေ့ဖက်အစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါထိုင်းနိုင်ငံမဲဆိုင်မြို့ကကြောက်ကူထဲမှာသတင်းနှစ်ပတ်ကြာကြာပိတ်မိနေတဲ့တောင်းဝက်ဘောလုံးအသင်းကအသင်းသား73စလုံးကိုကယ်ထုတ်လိုက်နိုင်ပါပြီအမေရိကန်ပြည်ထောင်စုကနေပြည်နှင်တန်းအပိတ်ခံတဲ့သူတွေကိုပြန်ဖို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့လာအိုစ်နိုင်ငံတွေအတွက်ပြည်ဝင်ခွင့်ဗီဇာကန့်တတ်မှုတွေကိုအမေရိကန်ကချမှတ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုထူးခြားတဲ့နောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ်ထင်ပါဆိုရင်တော့
The Department of State received notification under section 243D of the Immigration and
American ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့မြန်မာနဲ့လာအိုနိုင်ငံတို့ကအစိုးရဝန်ကြီးဌာနတချို့ကတာဝန်ရှိသူအကြီးအကဲတွေကို American ပြည်ဝင်ခွင့်ဗီဇာစတင်ပိတ်ပင်မှုတွေလှုပ်ဆောင်နေပြီဖြစ်တဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောဆိုသွားတာဖြစ်ပါတယ်။သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ထိုင်းနိုင်ငံမြောက်ပိုင်းလှန်ကူအတွင်းကနေကယ်ထုတ်ခဲ့တဲ့ကလေးတွေရဲ့အခြေအနေနဲ့အဲ့ဒီအထက်ကဝါလူမျိုးလူငယ်တူရှမ်းလူမျိုးဘော်လုံးနီးပြတို့ရဲ့အကြောင်းနောက်ပြီးတော့ဒီကနေ့စပြီးတော့ကျင်းပတော့မယ့်27ရာစုပင်လုံညီလာခံအပေါ်ပြပရောက်တိုင်းရင်းသားတွေရဲ့မြင်သဘောထားကမ္ဘာဖလားဘော်လုံးပွဲရဲ့ဆီမီဖိုင်နယ်ပထမပွဲပေါ်တုံးသက်ချက်အစရှိကြတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂါညဒိုင်းရိုက်လေးလိုင်းကိုပြန်လည်ထုတ်လွှင့်ပေးဖို့လည်းစီစဉ်ထားပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရန်ခဲမဲဆိုင်မြို့ကရေရှမ်းနေတဲ့ကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ကျောင်းသား12ဦးနဲ့ဘောလုံးနှီးပြတူပါတဲ့အဖွဲ့ကအဖွဲ့သားအလုံးကိုကယ်ထုတ်လိုက်နိုင်ပြီလို့ထိုင်းရဲတပ်အထူးတပ်ဖွဲ့ကပြောကြားလိုက်ပါတယ်။သူတို့ဟာတောဝက်ဘောလုံးအသင်းကအသင်းသားတွေမျိုးသူတို့ကိုတောဝက်လို့ချစ်စနုခေါ်ကြပြီးတောဝက်ကလေး12ကောင်စလုံးကိုရသူတို့ရဲ့နှီးပြကိုပါဂူရဲကနေကယ်ထုတ်လိုက်နိုင်ပြီလို့ထိုင်းရဲတပ်အထူးတပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။ဂူရဲမှာကျန်နေတဲ့ကယ်ဆယ်ကူညီသူထိုင်းရဲတပ်အထူးတပ်ဖွဲ့ဝင်4ဦးစလုံးနဲ့ဂူပြင်ကိုအန္တရာယ်ကင်းကင်းနဲ့ပြန်ရောက်လာပါပြီလို့လည်းနောက်ပိုင်းမှာဆက်ပြီးရေးသားခဲ့တာပါ။ Facebook ပေါ်မှာလည်းသူတို့4ဦးပုံကိုတင်ထားပြီးပုံထဲမှာတော့2ဦးကကင်မရာရှေ့မှာလက်မှတ်ထောင်နဲ့ပြနေတဲ့ပုံမှာကျောင်းသားလေး7ယောက်နဲ့သူတို့ရဲ့နှီးပြတို့ဟာဂျူနာ23ရက်နေ့ကလေးကထမ်းလမ်းကျောက်ဂူတဲကိုသွားရကန်နေရေကြီးပြီးပြန်မထွက်နိုင်ဖြစ်ခဲ့ပြီး10ရက်နေပါပျောက်ဆုံးနေတာပါသူတို့ကိုဂူတွင်နှစ်မိုင်ခွဲလောက်မှာအထူးရင်ငုပ်သမားတွေကပြန်တွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမှကယ်ဆယ်ရေးတွေစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီး3ရက်အတွင်းမှာပဲအားလုံးကိုကယ်ထုတ်နိုင်ခဲ့တာပါသူတို့ထဲကကလေးနှစ်ဦးကျမ်းမာရဲ့အနေငယ်ထိခိုက်နေပေမဲ့ကျန်အားလုံးကျမ်းမာရဲ့အခြေအနေကောင်းတယ်လို့သူတို့ကိုကုသပေးနေတဲ့ချင်းရန်ရှေယုံကပြောပါတယ်
NATO လို့ခေါ်တဲ့မြောက် Atlantic စစ်စာချုပ်အဖွဲ့နဲ့ရော EU ဥရောပသမဂ္ဂနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်သွားဖို့ American သမ္မတ Donald Trump ရဲ့ခုနှစ်ရကြာဥရောပခီးစဉ်ကတော့စတင်နေပါပြီ။အခုတော့ NATO ဌာနချုပ်ရှိရာ Belgium နိုင်ငံ Brussels မြို့မှာသမ္မတ Trump ရောက်နေပါတယ်။ NATO အဖွဲ့ရော EU အဖွဲ့ရောက American နဲ့မဟာမိတ်အဖွဲ့တွေဖြစ်ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့သမ္မတ Trump က Twitter လူမှုကိစ္စကနေပြီးတော့ရေးသားတောင်းဆိုနေပါတယ်။American သမ္မတ Trump နဲ့ EU ဥရောပသမဂ္ဂအဖွဲ့ကောင်းဆောင်တွေအကြားမှာလဲဆက်ဆံရေးကတက်ပြီးတော့ချောမွေးလာတာတော့မဟုတ်ပါဘူး။ဥရောပနိုင်ငံတွေကိုနေတိုင်းလိုလိုဝေဖန်နေတာတွေကမဟာမိတ်တွေချင်းချင်းကြားကောင်းမွန်တဲ့ဆက်ဆံတာမျိုးမဟုတ်ဘူး။မဟာမိတ်တွေကိုလေးစားတန်ဖိုးထားဖို့လိုတယ်လို့ဥရောပသမဂ္ဂရဲ့အကြီးအကဲ Donald Tusk ကပြောပါတယ်။ NATO အဖွဲ့ထိပ်သီးဆွေးနွေးပွဲကဗိုလ်တပ်ခုနဲ့ကြာသပတေးနေ့မှာကျင်းပမှာပါ။အဲ့ဒါပြီးလို့ရှိရင်သမ္မတ Trump Britain နဲ့ Scotland ကိုခီးဆက်ပါလိမ့်မယ်ပြီးရင်တော့ Finland နိုင်ငံ Helsinki မြို့မှာ Russia သမ္မတ Vladimir Putin နဲ့သမ္မတ Trump တို့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ
်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်ဖြစ်တဲ့ American သမ္မတ Donald Trump ကပြည်ထောင်စုတရားသူကြီး Brett Kavanaugh ကိုအမိတင်သွင်းလိုက်ပြီးတဲ့နောက်တနေ့မှာပဲ Kavanaugh ဟာဒုတိယသမ္မတ Mike Pence နဲ့အတူအထက်လွှတ်တော်အများစုမှ Mitch McConnell နဲ့တခြားထိပ်တန်း Republican အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်အရေးချင်းထူးထူးခြားခြားပြေဝရတဲ့သူကိုသမရကအမည်စင်းတင်သွင်းရွေးချယ်ပေးလိုက်တာဖြစ်ပြီးဆောင်းမြောက်ခင်ယာရုခန့်ဖို့လုပ်နိုင်မယ်လို့ယုံကြည်ကြောင်းကန်တကီပြည်နယ်အထက်လွှတ်တော်မှ Mitch McConnell ကပြောပါတယ်။အခုလိုသူကိုအမည်စင်းတင်သွင်းလိုက်တဲ့အတွက်သမရဟောင်း Barack Obama တက်တမ်းမကုန်ခင်လစ်လက်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာမှာအမည်စင်းတင်သွင်းတာကို Republican တွေဘက်ကလက်မခံခဲ့တာနဲ့ပတ်သက်ပြီးအခုထိမကြေလည်သေးတဲ့ အထက်လွှတ်တော်ကဒီမိုကရက်တစ်အမအများစုရဲ့ပြင်းထန်တဲ့တိုက်ခိုက်မှုကိုခံနေရပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့တရားရေးဆိုင်ရာမှာရှေးဟိုးဆဲဝါဒီတွေပိုလွှမ်းလာမှကိုလည်းစိုးရိမ်မှုတွေပေါ်လာနေတာဖြစ်ပါတယ်။ဒီမိုကရက်ပါတီကအနည်းစုအမခေါင်းဆောင် Chuck Schumer ကတော့အခုလိုသမ္မတ Trump ကကဗနောကိုရွေးတာဟာ2016ရွေးကောက်ပွဲမဲဆွဲပွဲမှာသူပြောခဲ့တဲ့အတိုင်းအမျိုးသမီးတွေတာသမီးမွေးဖွားမှုဆန်ရရပိုင်ခွင့်တွေကိုပြောင်းလဲပစ်ဖို့ဖြစ်ပြီးအမေရိကန်နိုင်ငံသားတန်ဖိုးများစွာရဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုလည်းထိခိုက်စေမယ့်အကြောင်းဖြစ်တယ်လို့လည်းပြောပါ
ပါကစ္စတန်နိုင်ငံရှေ့မြောက်ပိုင်းမှာပြည်နယ်ရွေးကောက်ပွဲတစ်ခုအတွက်မဲဆယ်စည်းရုံးနဲ့လူစုလူဝေးတစ်ခုမှာအသေးခံဘုံဖောက်ခွဲမှုလို့ယူဆတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့လို့လူအနည်းဆုံး14ဦးသေဆုံးပြီးတော့55ဦးဒဏ်ရာခဲ့ပါတယ်။သေဆုံးတဲ့သူတွေထဲမှာပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းတစ်ခုလည်းပါဝင်ပါတယ်။ပါရှဝါဒေသအလယ်ပိုင်းမှာမနေ့ကဘုံပောက်ခွဲခဲ့တာဖြစ်ပြီးတော့အဲ့ဒီမှာပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဆလင်းဟာရုန်ကသူ့ရဲ့ANP ပါတီကိုထောက်ခံကြသူတွေကိုဟောပြောဖို့စင်မြင့်ဘော်ကိုအသွာပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်သက်သေတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။အခုချိန်ထိတော့ဘယ်သူတွေရဲ့လက်ချက်လဲဆိုတာမသိရသေးပါဘူး။လာမယ့်သတင်းနှစ်ပတ်ကြာလို့ရှိရင်ပါကစ္စတန်နိုင်ငံမှာအမျိုးသားလွှတ်တော်နဲ့ပြည်နယ်လွှတ်တော်တွေမှာရွေးကောက်ပွဲတွေကိုကျင်းပတော့မှာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်ထောင်စုမှာလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုချက်ချက်မမကင်တွယ်ဆောင်ရွက်နေတာဖြစ်ပြီးအမေရိကန်ကနေပြည်နယ်တန်အပိတ်ခံရတဲ့သူတွေကိုပြန်ပို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့လာအိုစ်နဲ့နိုင်ငံတွေအတွက်အမေရိကန်ကပြည်ဝင်ခွင့်ဗီဇာကန့်သတ်မှုတွေချမှတ်ပါတယ်။မြန်မာနဲ့လာအိုစ်နိုင်ငံတွေကသူတို့ရဲ့နိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကပြန်သွားဖို့အမိန့်ထုတ်ပြန်ချက်တွေကိုလက်မခံတာဒါမှမဟုတ်ကြိုးကြောင်းမခိုင်းလုံမဲနဲ့နှောင့်နှေးနေတာရှိတယ်လို့အမိမေလုံခြုံရေးဌာနကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအင်ကန်နဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနဲ့လာအိုစ်နိုင်ငံတွေကအမေရိကန်ကောင်စစ်ဝင်ရုံးတွေကနေပြည်ဝင်ခွင့်ဗီဇာအမျိုးအစားတချို့အတွက်ကန့်သတ်မှုတွေစတင်လှုပ်ဆောင်မှုအမိန့်ပေးထားတာပါမြန်မာနိုင်ငံအတွက်ကန့်သတ်ချက်တွေထဲမှာမြန်မာဝန်ကြီးဌာနတွေဖြစ်တဲ့အလွတ်တမလူမှုကြီးကြိုင်တဲ့လူ့ရေးဆိုင်ရာ MOLIP နဲ့ပြည်ထရေး MOHA တို့ရဲ့ညွှန်ကြားမှုချုပ်အဆင့်နဲ့အထက်ဝန်တာဝန်ထမ်းဆောင်ဆဲအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်အလုပ်ဗီဇာ B1 နဲ့ခီးသွားဗီဇာ B2 အတွက်ကန့်သတ်ပါတယ်သတင်းအပြည့်အစုံကိုသတင်းတွေပြီးမှနားဆင်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေလုံခြုံစိတ်ချစွာနေရပြန်လာနိုင်ရေးနဲ့ပတ်သက်ပြီးတော့ဖိအားတွေတိုးနေပါတယ်ဒီချိန်မှာပဲခိုင်ပြည်တဲ့ကအခြေအနေတွေကိုကိုယ်တိုင်ကိုကြတွေ့မြင်နိုင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AH မမို့အလီမြန်မာနိုင်ငံကိုမကြခင်အလဲပတ်သွားလို့မယ်လို့ဒီကနေ့ထုတ်သည့် Independence သတင်းမှာဖော်ပြထားပါတယ်။ခိုင်ပြည်နယ်တွင်တိုးတက်ပြစ်ထုံးမှုတွေဘလို့ရှိနေတဲ့ဆိုတာကိုလေ့လာကြည့်ရှုဖို့နိုင်ငံရဲ့ဝန်ကြီးအလီမြန်မာပြည်ကိုသွားမဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးအတွင်းဝင်ကနေတော့ကပဲသတင်းတော်တွေကိုပြောပါတယ်။ဒါပေမဲ့သူဘရော့သွားမလဲဆိုတဲ့ရက်တိကျကိုတော့မပြောပါဘူး။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်တဲ့ခါမှနေထိုင်မှုဘလို့အင်ယာမျိုးတွေကိုတိစောက်ထားတယ်လဲ။သူတို့ဘဝနေထိုင်မှုအခြေအနေတွေဘလို့ရှိလာနိုင်မလဲဆိုတာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတွေ့မြင်လို့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရာရှိသူကပြောဆိုထားပြီးတော့ဒီခီးစဉ်ကမဖြစ်မနေသွားမယ်ခီးစဉ်ဖြစ်တယ်လို့လည်းသူကဆိုပါတယ
်။တရုတ်နိုင်ငံကအတိုက်ခံသူဖြစ်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုထင်လူရှားဖို့ရဲ့ဇနီးဖြစ်သူနေအင်ဂျေကျုပ်ကြခံရတဲ့လူရှားဟာအခုတရုတ်နိုင်ငံကနေဂျာမနီကိုထွက်သွားပါပြီ။လူရှားဟာဂျာမနီမှာဆေးကုသဖို့အတွက်ဘေကျင်းကနေထွက်ခွာသွားပြီလို့တရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။အကိုဖြစ်သူကလည်းညီမဖြစ်သူဟာဥရောပမှာဘဝသက်ဆဖို့တရုတ်နိုင်ငံကနေထွက်ခွာလာပြီလို့ရေးပါတယ်။သူဟာအင်ကာနေမှာပဲဂျာမနီကိုရောက်သွားတာဖြစ်ပါတယ်။အခုလိုတရုတ်အာဏာပိုင်တွေကသူ့မကိုပြည်ပထွက်ခွာခွင့်ပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းပြောပါတယ်။
မနေ့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာကစားခဲ့တဲ့ကမ္ဘာဖလားဘောလုံးအကျိုးဘလူးပွဲမှာပြင်သစ်ကဘယ်ဂျီယံကိုဂိုးခုံးရှိနေနိုင်ရပြီးတော့နောက်ဆုံးဘလူးပွဲကိုတက်သွားခဲ့ပါပြီ။ပထမပိုင်း55မိနစ်မှာဘယ်ဘက်ကမှဂိုးမသွင်းနိုင်ခဲ့ပေမဲ့ဒုတိယပိုင်းစပြီးတော့မကြာခင်မှာပဲပြင်သစ်ကတောင်းကန်ပေါ်ရလို့ပထမဂိုးနဲ့အနိုင်ဂိုးကိုကောင်းတိုက်သင်ယူခဲ့ပါတယ်။ဘယ်ဂျီယံသင်းနေတဲ့ကမ္ဘာဖလားအကျိုးဘလူးပွဲကို32နှစ်အတွင်းပထမဆုံးအချိန်တက်လာခဲ့တာဖြစ်ပါတယ်။ဒီနေ့ကစားကြမဲ့အကျိုးဘလူးပွဲကတော့အင်္ဂလန်နဲ့ခရိုအေးရှားသင်းလို့ဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာကန်ကြပါလိမ့်မယ်။
Direct from Washington, the voice of America, VOA. Now, so you're going to get a little bit of a documentary that you can't get a little bit of a documentary that you can't get a little bit of a documentary that you can't get a little bit of a documentary.ကျွန်းလာ23ရက်နေ့တွေကထိုင်းနိုင်ငံတွင်ကလှိုင်ကူထဲမှာပိတ်မိနေကြတဲ့လူငယ်ဘောလုံးအသင်းသားအားလုံးကိုကယ်ထုတ်နိုင်ခဲ့ပြီးတဲ့နောက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီကနေ့ဆုံးသက်တော်မှာဖြစ်ပါတယ်။က ူထဲမှာပိတ်မိတာဆက်ရှိရဲ့အကြမှာလူငယ်၁၂ယောက်နဲ့သူတို့ရဲ့နှီးပြတွေကိုသူတို့ရဲ့နှီးပြအားလုံးကိုဂူပြင်းကိုရောက်အောင်ကယ်ဆယ်နိုင်ခဲ့တာပါဆေးရုံမှာဆေးကုသမှုခံနေရတဲ့သူတို့ရဲ့နောက်ဆုံးအခြေအနေနဲ့လူငယ်၁၂ယောက်ထဲကဝတ်လူမျိုးလူငယ်လေးနဲ့ရှမ်းလူမျိုးနှီးပြတို့ရဲ့အကြောင်းတွေကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
ထိုင်းနိုင်ငံချေရိုက်ခရိုင်တွေကနေရာတော်တော်များများရေလွှမ်းနေတဲ့ထမ်မရာလိုင်ကိုထဲမှာပိတ်မိနေကြတဲ့အသက်17နှစ်ကနေ16နှစ်ကြားတောဝဲလူငယ်ဘောလုံးအတင်းသား12ယောက်နဲ့အသက်25နှစ်အရွယ်သူတို့ရဲ့နေပြတော့ဂူရဲကနေပြီးတော့ဆက်ရှဲမြောင်းနေမှာပြန်လဲထွက်လာနိုင်ခဲ့ကြပါပြီ။ထိုင်းရေတပ်ရေငုပ်သမားတွေအပြင်ရေလွှမ်းနေတဲ့ဂူမျိုးတွေမှာရေငုပ်ကျွမ်းကျင်တဲ့နိုင်ငံတကာရေငုပ်သမားတွေစုစုပေါင်း60လောက်ပါဝင်တဲ့ကယ်ဆယ်ရေးအဖွဲ့ကခက်ခက်ခဲခဲအန္တရာယ်ကြားကနေကယ်ထုတ်ခဲ့ရတာပါ။အန်ဒီရဲ့များလုံးတဲ့အတွက်73ယောက်ကို3ကခွဲပြီးကယ်ဆယ်ခဲ့ရပါတယ်။ပထမဆုံးဇူလိုင်လ10ရက်နေ့က4ယောက်၊9ရက်နေ့က4ယောက်နဲ့နောက်ဆုံး10ရက်နေ့မှာတော့5ယောက်ခွဲပြီးကယ်ထုတ်ခဲ့ရတာပါ။သူတို့ရဲ့မိသားစုဝင်တွေသာမကတကဘာလုံးကရင်တထိတ်ထိတ်နဲ့စောင့်စားခဲ့ရပြီးတော့အင်္ဂါနေ့ကတော့5ယောက်ပါတဲ့နောက်ဆုံးအထုပ်ထွက်လာနိုင်ခဲ့တဲ့အတွက်အားလုံးစိတ်အေးနိုင်ပါတော့တယ်။ဘလောက်တောင်ပျော်ရွှင်ကြသလဲဆိုတာကိုဂူရှိမှသတင်းယူနေတဲ့ထိုင်းအခြေစိုက် Network Media Group သတင်းနဲ့ Media ကိုရက်ကဥစားညွှန်ကြားရမှုကိုအောင်မုံမြင်ကအခုလိုပြောပြပါရယ
်73ယောက်မြောက်ထွက်လာပြီးတဲ့အချိန်မှာသတင်းတောက်တွေကဝိုင်းမေးတဲ့အချိန်မှာဒီတိုင်းမီဒီယာတွေအစဒီမှာပုံရင်းတဲ့ဟာတွေကတခါလဲပျော်ပြီးတော့ရေးအားနဲ့ဒီလက်တွေမြှောက်ပြီးတော့တခါလဲပျော်ရွှင်နေကြတာပေါ့နော်ကျေစေးဥဆောင်တဲ့လူတွေအစအရင်နေ့တွေအားနဲ့မတူဘဲနဲ့ဒီနေ့ဟာဆိုရင်ပြုံးပျော်ပြီးတော့ဒီတကယ်ပျော်ပျော်ရွှင်ရွှင်နဲ့တက်တက်ကြွကြွနဲ့ပြောဆိုနေတာတွေကိုတွေ့ရပါတယ်ခင်ဗျာ
ဖြစ်နိုင်မယ်လို့မထင်တဲ့ကယ်ဆယ်ရေးကိုအောင်မြင်စွာလုပ်နိုင်ခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုဥဆောင်ကုတ်ကဲနေတဲ့ချင်းရိုက်ခရိုင်ယာယီအုပ်ချုပ်ရေးမှူးနရုံဆက်တနာကွန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ဝန်နီးคนไทยทีมไทยแลนด์ทีมราชการพร้อมเอกชนทีมสื่อมวลชนที่ช่วยกับเรา
ကယ်ဆယ်ရေးမှာပါဝင်ခဲ့တဲ့ထိုင်းဖွဲ့တွေထိုင်းအစိုးရတာဝန်ရှိသူတွေပုဂ္ဂလိကကဏ္ဍကပါဝင်ကူညီသူတွေသတင်းမီဒီယာသမားတွေနဲ့တကမ္ဘာလုံးကပံ့ပိုးကူညီမှုတွေကြောင့်ဘယ်သူမှဖြစ်နိုင်မယ်မထင်တဲ့ကိစ္စကိုကျွန်တော်တို့လုပ်နိုင်ခဲ့ကြပါတယ်
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီကနေ့ပုတ်ခုနေ့မှာစတင်ရုပ်သိမ်းအဆုံးသတ်တော့မယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးတနာကွန်ကပြောပါရယ်။ကယ်ဆယ်နိုင်ခဲ့တဲ့ဘောလုံးအသင်းသားတွေကိုချင်းရိုက်ဆေးရုံမှာတီးတန့်ခွဲထားပြီးတော့အကြမ်းမရေးဆစ်ဆဲမှုတွေလုပ်နေတဲ့အတွက်မိသားစုတွေနဲ့ချက်ချင်းထိတွေ့နှုတ်ဆက်ခွင့်မရသေးပါဘူး။စိတ်ချရတဲ့အကြမ်းမရေးအခြေအနေမရောက်ခင်သူတို့နဲ့မိသားစုတွေကြားမှာမှန်ကထားတဲ့အခန်းတစ်ဖက်တစ်ချက်မှာပဲပေးတွေ့မှာဖြစ်တယ်လို့ကိုအောင်မိုးမြင့်ကပြောပြပါတယ်
။သူတို့ကိုထားတာကလည်းပြီးသန့်လို့မျိုးဖြစ်နေပါသေးတယ်။နှစ်ရက်ပေါ့လေ48နာရီအတွင်းမိသားစုတွေနဲ့လုံအောင်တွေ့လို့မရအောင်စစ်ဆင်မှုခံယူရမယ်။ပြီးတော့မှဒီတစ်ပတ်အတွင်းမှာသူတို့ reset ထွက်အောင်လုပ်သွားမယ်။နှစ်ရက်အတွင်းစစ်ဆင်လို့ဘာမှမရှိဘူးဆိုရင်တော့မှမိသားစုတွေနဲ့တွေ့ရင်ကလေးတွေနဲ့မိဘတွေနဲ့က2မီတာကွာနေမှာစေးချမ်းသာတဲ့အဝတ်အစားတွေနဲ့ဒီတွေ့ရမှာဟာမျိုးအစစ်စစ်နေရှိတယ်ဆိုတော့တပတ်လောက်အနည်းဆုံးအချိန်ယူရမယ်တခခုရောက်ပါဖို့ရှိရင်တော့တလနှစ်လကြာလိုက်နေဆိုတဲ့ဟာမျိုးတွေရှိတယ်
တောဝဲဘောလုံးအသင်းလူငယ်၁၂ယောက်ထဲမှာအသက်၁၄နှစ်အရွယ်ဝါတိုင်းရင်သားလူငယ်လေးတယောက်လည်းပါပါတယ်ထိုင်းနဲ့မြန်မာနိုင်ငံကြားမှာအယောင်းဝယ်လုပ်တဲ့ဝါတိုင်းရင်သားမိဘတွေကအိုက်လူဆိုတဲ့လူငယ်လေးကိုမွေးပြီးတော့ခရီးရန်သင်းအုပ်ဆရာတော်တပါးစီမှာအပ်ခဲ့တာကြောင့်ထိုင်းဘက်မှသူကြီးပြင်းခဲ့တာဖြစ်ပါတယ
်ထိုင်းလိုအိုက်ဒွန်းလို့ခေါ်တယ်မြန်မာလိုကအိုက်လူလို့ခေါ်တယ်သူကအသက်14နှစ်ရှိပြီသူလည်းပါသွားတယ်သူကတော့ဘောလုံးအကစားမှာဒီမယ်ဆယ်မျိုးနဲ့တမျိုးလည်းတော့မှလက်ရွေးစင်အသိန်းထဲမှာပါထားတဲ့လူတစ်ယောက်ဖြစ်တယ်ကျွန်တော်တို့ဖခင်ကျောင်းမှာသူ့ကိုတီရှူစောင့်ရှောက်ပေးတဲ့သိခါတော်ရဆရာတော်နဲ့တနေ့ကသွားတွေ့ဖြစ်တဲ့အချိန်မှာသိခါတော်ရဆရာတော်ပြောပြတာကတော့သူကစာကြိုးစားတဲ့လူလည်းဖြစ်တယ်နောက်အကစားဘက်မှာလည်းဘောလုံးကမှမဟုတ်ဘတ်စကက်ဘောတို့ရှင်းလုံးတို့ကအစသူကဝါသနာပါပြီးတော့ကစားတယ်နောက်တစ်ခုကဒီဖျားကြောင်မှာဆိုလဲဂီတာတီးတယ်တီယောထိုးတယ်ပညာရေးပိုင်းမှာလဲသူကလေ့လာတယ်သူကဖက်ဖက်မှာစူးစမ်းတယ်လိမ်မာတယ်ဟိုထူးကျင်တဲ့လူငယ်တယောက်ဆိုတာမျိုးလဲသိရတယ
်လူငယ်လေးတွေဂူထဲမှာပိတ်မိနေစဉ်ကာလအတွင်းအိုက်လူရဲ့မိဘတွေလဲဂူပြင်းမှာရှိနေခဲ့ကြတယ်လို့ပြောပါတယ်တောဝဲဘောလုံးအသင်းကိုဂူထဲဥဆောင်ခေါ်သွားတဲ့နီးပြကလဲမြန်မာနိုင်ငံကရှမ်းလူမျိုးတူဖြစ်ပါတယ
်ကျွန်တော်သိရတာကမြန်မာပြည်ကရှမ်းလူမျိုးဒီဘက်မှာရောက်လာပြီးတော့ဒီလိုနေတိုင်းလောက်ကင်စားတော့ရင်းနဲ့တောဝဲအသင်းမှာသူကမိပြအကူအနေနဲ့ဒီဆေးဘက်ပိုင်းမှာကြီးရတယ်ဆိုတဲ့ဟာမျိုးတော့ပဲကြီးရတယ်ခင်ဗ
ျအခုလိုလူငယ်ဘောလုံးသမားလေးတွေနဲ့နီးပြတို့ကိုကဲတင်နဲ့ခက်ခဲတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွင်းမှာထိုင်းရေတပ်ကငြိမ်းစားယူထားပြီးမှလှုပ်အားလာပေးတဲ့ရင်ခုန်သမားတယောက်ဂူရဲမှာအောက်ဆီဂျင်ပြတ်ပြီးသေဆုံးသွားတာကလွဲလို့အလုံးဘေးကင်းအောင်ပြင်ခဲ့ပါတယ်ရှင
်မတ်စုမြုံပြောပြသွားတာဖြစ်ပါတယ် တော်ရရှိမြတ်မြအမေရိကန်ပြည်ထောင်စုကပြည်နှင်တန်းပေးခံရတဲ့မြန်မာနဲ့လာအိုနိုင်ငံသားတွေကိုပြန်ပြီးတော့လက်ခံဖို့တက်ဆိုင်ရအစိုးရတွေဘက်ကပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့အတွက်မြန်မာနဲ့လာအိုနိုင်ငံတွေကတာဝန်ရှိသူတွေကိုအရေးယူမှုတွေပြုလုပ်လိုက်ကြောင်းမနေ့ကအမေရိကန်အစိုးရကကြေညာလိုက်ပါတယ်အရေးယူမှုအစီအစဉ်ရဇူလိုင်လ9ရက်နေ့ကစပြီးတော့တက်ဆိုင်ရနိုင်ငံတွေကဝန်ကြီးဌာနအရာရှိကြီးတွေနဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ဗီဇာထုတ်ပေးတာရပ်ဆိုင်းဖို့ရန်ကုန်နဲ့VN Times မှာရှိတဲ့အမေရိကန်တိုင်ယုံတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ကညွှန်ကြားချက်ပေးပို့ထားပြီးဖြစ်ကြောင်းလည်းနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရက VOE ကိုပြောပါတယ်အကြောင်းစုံကို Mike Engine နိုင်ငံကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်အရဗီဇာပိတ်ပင်အရေးယူမှုအစီအစဉ်ကိုအမေရိကန်နိုင်ငံသားကြီးဌာနနဲ့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။အဓိကမြန်မာဝန်ကြီးဌာနနှစ်ခုဖြစ်တဲ့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနောက်ပြီးပြည်ထောင်ဝန်ကြီးဌာနအဲ့ဒီကလက်ရှိညွှန်ကြားရေးမှုချုပ်ယာဒူးအဆင့်အပါအဝင်သူ့ရဲ့အထက်ဝန်ကြီးအဆင့်အထိအရာရှိကြီးအားလုံးနဲ့သူတို့ရဲ့မိသားစုဝင်တွေကိုအလုတ်သဘောပဲဖြစ်ဖြစ်အလဲပတ်ပဲဖြစ်ဖြစ် B1 B2 non immigrant visa တွေကိုဇူလိုင်လ9ရက်နေ့ကစတင်ပြီးချွင်းချက်အကန့်အသတ်နဲ့ပိတ်ပင်အရေးယူလိုက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနဲ့လာအိုစ်အစိုးရတွေဟာအမေရိကန်ကပြည်နှင်တန်ပေးလိုက်တဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ညှင်းပယ်တာဒါမှမဟုတ်ခိုင်လုံတဲ့အကြောင်းပြချက်မပေးဘဲနှောက်နှေးနေတာစတဲ့အချက်တွေကြောင့်အရေးယူဖို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးခရစ်စတီယန်နီလ်ဆန်ကနိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အင်္ဂါနေ့နှောင်းပိုင်းကထုတ်ပြန်တဲ့အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံသားဝင်ကြီးဌာနပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပြပါတယ်
။ The Department of State received notification under Section 243D.
မြန်မာနဲ့လာအိုနိုင်ငံတို့နဲ့ပတ်သက်ပြီးအမိမြေလုံခြုံရေးဌာနထံကလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအိတ်ဥပဒေပုံမှန် 243 ခါကြီးအရအမေရိကန်နိုင်ငံသားရဲ့ဌာနထံပေးပို့တဲ့ကြောင်းကြားစာကိုလက်ခံရရှိပါတယ်။အဲ့ဒီဥပဒေအရကိုယ်နိုင်ငံသားတွေကိုပြန်လက်ခံဖို့ညှင်းဆိုတာဒါမှမဟုတ်အတိုင်းအဆမရှိကြံ့ကြံ့အောင်လုပ်တဲ့နိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနကိုအမိမြေလုံခြုံရေးဌာနကအကြောင်းကြားရပါတယ်။ကြောင်းကြားစာလက်ခံရရှိပြီးတဲ့နောက်နိုင်ငံသားရဲ့ဝန်ကြီးကအဲ့ဒီသက်ဆိုင်ရာနိုင်ငံမှာဘယ်ဗီဇာဒါမှမဟုတ်ဗီဇာအလုံးထုတ်ပေးခြင်းကနေရပ်ဆိုင်းဖို့တန်ယုံရဲ့ကောင်စီဝင်အရာရှိတွေကိုအမိန့်ပေးရပါတယ်။ဗီဇာကန့်သတ်မှုတွေကိုချမှတ်ရမှာရှောက်ထားသူတွေရဲ့ဘယ်အမျိုးအစားတွေပေါ်မှာကန့်သတ်မယ်ဆိုတာကိုနိုင်ငံသားကြီးဝန်ကြီးကဆုံးဖြတ်ရတာဖြစ်ပါတယ်
။ဒါ့အပြင်ရန်ကုန်နဲ့ VN ကျန်းမှာရှိတဲ့အမေရိကန်တန်ယုံတွေကိုလည်းနိုင်ငံသားကြီးဝန်ကြီးပွန်ပီယိုကညွှန်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ The Secretary of State has ordered consular offices in Burma and Laos.to implement visa restrictions effective July 9, 2018.
မြန်မာနိုင်ငံလာအိုနိုင်ငံမှာဗီဇာကန့်သတ်မှုတွေကို2018ဇူလိုင်လ9ရက်နေ့ကစလို့ချမှတ်ဖို့ကောင်စီဝင်ရုံအရာရှိတွေကိုနိုင်ငံသားရေးဝန်ကြီးကအမိန့်ပေးထားပါတယ်။နိုင်ငံတကာနိုင်ငံချင်းစီလိုက်လူဝင်မှုကြီးကြပ်ရေးနှင့်နိုင်ငံသားအဲ့ဥပဒေ243ကာကြီးအရဗီဇာကန့်သတ်ခံရတဲ့လျှောက်ထားသူတွေရဲ့အမျိုးအစားတွေကိုနိုင်ငံသားရေးဝန်ကြီးကဆုံးဖြတ်ပေးရတာဖြစ်ပါတယ်။အမေရိကန်တန်ယုံဒါမှမဟုတ်ကောင်စီဝင်ရုံးရဲ့လုပ်ငန်းတွေကတော့ဆက်ရှိသွားမှာဖြစ်ပါတယ်။ခုလိုဗီဇာကန့်သတ်မှုတွေဟာဗီဇာဆိုင်ငံ့ခြင်းခံရမှုမှာမပါဝင်တဲ့လူတွေရဲ့လျှောက်လွှာတွေကိုစီစစ်မှုအပါအဝင်တခြားကောင်စီဝင်ရုံးလုပ်ငန်းတွေနဲ့မပတ်သက်ပါဘူး
။အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာလည်းအခုလိုအရေးယူမှုအတွက်နောက်ဆုံးဆုံးဖြတ်ချက်မချခင်အချိန်ထိမြန်မာနဲ့လာအိုစ်နှစ်နိုင်ငံအစိုးရတွေရဲ့အစစ်မြေတာဝန်ရှိပုဂ္ဂိုလ်တွေနဲ့အမေရိကန်အစိုးရကတန်တမာရေးအရာအပြန်အလှန်ဆွေးနွေးပြောဆိုကြိုးပမ်းခဲ့ကြောင်းဖော်ပြထားပါတယ်။ကိုယ့်ရဲ့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ခီးသွွားလက်မှတ် passport စာရာတွေကိုထုတ်ပေးဖို့ညှင်းပယ်တဲ့နိုင်ငံတွေကြောင်းအမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေအရာဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့ဒီနေ့တန်ခတ်အရေးယူမှုဟာအတိတ်ပဲကိမဲ့စေတယ်လို့လည်းအမိမေလုံခြုံရေးဌာနကပြောပါရယ်။ဒါအပြင်သူများနိုင်ငံမှာပြည်နှံတန်ပေးခံရတဲ့ကိုယ်နိုင်ငံသားတွေကိုပြန်ပြီးလက်ခံရမယ်ဆိုတဲ့နိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုလည်းအဲ့ဒီနိုင်ငံတွေကချိုးဖောက်ရာရောက်တယ်လို့ဆိုပါရယ်။ဒါအပြင်ဇာဗီဒာနဲ့ဒေးဗစ်အမှုတွဲအပေါ်မှာနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအခြေခံရမယ်ဆိုရင်ချွင်းချက်အနေငယ်ကလွဲပြီးလူဖွဲ့စည်းအတွက် NDA ရှိသူတွေဒါမှမဟုတ်ထွက်ပြေးမဲ့ NDA ရှိသူတွေလို့ယူဆရတဲ့တရားမဝင်ရောက်ရှိနေတဲ့နိုင်ငံသားတွေအပါအဝင်ပြည်နှင်တဲ့အမိန့်ချမှတ်ခံထားရတဲ့နိုင်ငံသားတွေအနေနဲ့ဘယ်အချိန်မှသူတို့ပြန်ပို့ခံရမလဲဆိုတာကိုအသေးချာမသိဘူးဆိုရင်ဒီလူတွေကို6လတဲ့ပို့ပြီး
ထိမ့်သိမ်းပိုင်ခွင့်မရှိဘူးဆိုတာပါ။ဒါကြောင့် ICE ခေါ် American လူဝင်မှုနဲ့အခွင့်ကြီးချက်ရေးဌာနအနေနဲ့ရာဇဝတ်ကျူးလွန်သူအန္တရာယ်ရှိသူတွေကိုပြန်ပြီးလွှတ်ပေးနေရကြောင်းအမိမြေလုံခြုံရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American ပြည်ထောင်စုမှပြည်နှင်တန်ပေးခံရတဲ့မြန်မာနဲ့ Laos နိုင်ငံသားတွေကို American အစိုးရကပြန်ပြီးလွှတ်ပေးနေရတဲ့အထက်မှာရာဇဝတ်မှုကြီးကြီးမားမားကျူးလွန်သူတွေတောင်ပါဝင်နေကြောင်းအမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာရေးသားထားပါတယ်ရှင်
။မှတ်အင်ဂျင်နဲ့ဖြစ်ပါရခင်ဗျာ။တော်ရရှိမြတ်ခင်ဗျာအခုဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်ကျင်းပမဲ့တတိယကြိမ်27ရာစုပင်လုံညီရာကနဲ့ပတ်သက်ပြီးတော့ပြပရောက်တိုင်းနာတွေရဲ့အမြင်တွေကိုဒေါခင်မျိုးတက်ကစူးစီးပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဇူလိုင်လ17ရက်နေ့မှာစတင်တဲ့ပြည်ထောင်စုငင်းရဲညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လ16ရက်နေ့အထိနေပြည်တော်မှာကျင်းပသွားမှာဖြစ်ပါတယ်ဒီတစ်ခါအစည်းအဝေးရဲ့ထူးခြားချက်က NCA အပြည့်အစားချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုပါတက်ရောက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ပြီးအစိုးရလွှတ်တော်တမတော်နိုင်ငံရေးပါတီနဲ့တိုင်းဒေသကိုယ်စားလှယ်တွေအပါအဝင်နယ်ပယ်ဆောင်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။ဒီလိုလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်မဲ့ဆွေးနွေးပွဲမှာတက်ရောက်လာသူတွေကိုယ်တိုင်ပါဝင်ဆွေးနွေးခွင့်ရရေးဟာအရေးပါတယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
ဒီ27ရက်စုငင်းချမ်းကြီးပင်လုံးကြီးလာခံပေါ့အဲ့ဒါမလုံနိုင်တာတနည်းရှိတော့ပြီခုမှပြန်ပြီးတော့မှဖြစ်မြောက်အောင်လုပ်သွားတယ်ဆိုတာကြီးလာခံဖြစ်မြောက်ရေးအနေနဲ့ကြည့်ရင်တော့အောင်မြင်တယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလုပ်တဲ့ကြီးလာခံမှာဆွနွေးပွဲမှာမြောက်ပိုင်းကခုနှစ်ဖွဲ့လဲအားလုံးပါဝင်တက်ရောက်လာတာတွေ့တယ်ဒါပေမဲ့အရေးကြီးတာကဒီမြောက်ပိုင်းလက်နက်ကန်ခုနှစ်ဖွဲ့တက်ရောက်လာတာသူတို့ဘလောက်အတိုင်းအတာအထိပါဝင်ရနိုင်တယ်လဲတကယ်ဆွေးနွေးပိုင်ခွင့်တွေပေးမလားဒါမှမဟုတ်လို့ရှိရင်သူတို့ကိုပဲဖိတ်ကြားပြီးတော့လိလာသူအဖြစ်ထိုင်နှားထောင်ပြီးအိမ်ပြန်ခိုင်းမလားအဲ့ဒါကအတိကကြတယ်တကယ်လို့မြောက်ပိုင်းခုနှစ်ဖွဲ့ကိုဖိတ်ခေါ်ပြီးတော့အခုလိုပါဝင်ခိုင်းတယ်သူတို့ကိုလည်းပါဝင်ဆွေးနွေးခွင့်ပေးတယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့နောင်လာမယ့်ငင်းချမ်းကြီးအတွက်တော့အလားအလာရှိတယ်လို့ကျွန်တော်မြင်တယ
်တနင်္လာနေ့မှာပဲလွန်လင်းခိုင်မိုင်းကင်မြို့နယ်အတွင်း NCA အဖြစ်ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းတပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမို့ဒီလိုမျိုးမဖြစ်သင့်ဘူးလို့လည်းပြောပါတယ
်အခုကျွန်တော်တို့ရှမ်းပြည်မှာဆိုရင်တိုက်ပွဲတွေဖြစ်နေတာယာချီတောင်ချီရှိခဲ့ပြီးနေပေါင်းလဲ50ကျော်ရှိခဲ့ပြီးပညာရေးစီးပွားရေးလူမှုရေးအဆအဆအယယအကုန်လုံးဆုံးရှုံးနေနာခဲ့ရတယ်ဆိုတော့ကျွန်တော်တို့ကအထူးသဖြင့်တိတ်ပြီးတော့ငင်းချမ်းကြီးလိုချင်တယ်ငင်းချမ်းကြီးရဖို့အတိအကကတော့ပမာတမတော်ကကျွန်တော်တို့ရှမ်းပြည်နယ်ထဲဝင်ပြီးတော့မတိုက်ဖို့အရေးကြီးတယ်ဒါပြန်ခက်တာကလည်း NCA ထိုးပြီးတော့လည်းပြန်တိုက်နေတာလည်းအများရှိတယ်ဒီတဲ့နေအတွင်းတော်မှာတိုက်နေကြတယ်ဆိုတော့ငင်းချမ်းကြီးရဖို့ဆွေးနွေးမယ်27ပင်လုံးမှာလာဆွေးနွေးဖို့လည်းဖိတ်ခေါ်တယ်ပြီးတော့မှလည်းတိုက်နေသေးတယ်ဆိုတာကတတော်ကိုစဉ်းစားလို့ခက်တဲ့ပြဿနာတစ်ခုဖြစ်နေတယ်
အခုလိုတိုက်ပွဲတွေဖြစ်နေတဲ့ကြားကပဲငင်းချမ်းညီလာခံခေါ်ယူတာကြောင့်ညီလာခံအတွက်မျှော်လင့်ချက်တိတ်မထားနိုင်သူကကချင်မဟာမိတ်အဖွဲ့ကဥက္ကဋ္ဌကိုကမ်ဆန်ပါ
ပထမအချိန်စတဲ့အချိန်မှာမျှော်လင့်ချက်ကြီးကြီးမားမားနဲ့သူတို့ကကြီးခဲ့တာပေါ့နော်အခုအချိန်ရောက်စားတော့မျှော်လင့်ချက်တိတ်မရှိတော့ဘူးကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တိုင်းရင်းသားဖွဲ့စည်းတွေကအစည်းအဝေးတိုင်းလောက်ကိုတက်ခဲ့ပါတယ်ဒါပေမဲ့တိုက်ပွဲဆိုတာအချိန်လျှော့တာတို့ဒီမရော့ကြလာခဲ့ဘူးကွနော်ဒါဆိုတော့တမတော်ထိုးစစ်တွေကအချိန်ပြည့်ရှိခဲ့အောင
်ဒါကြောင့်တမတော်ကထိုးစစ်တွေရပ်ပြင်မယ်လို့ကြေညာတဲ့နယ်လို့လည်းပြောပါတယ
်တိုင်းနိုင်ငံလုံးကိုတွန်းချုံတဲ့စစ်ခတ်ရစဲမှုဒီ unilateral ceasefire ဆိုတဲ့ဟာထိုးစစ်တွေရပ်တတ်မှုအကြီးအညာကတော့တကယ်ကိုထူးခြားမှုဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီလိုကျွန်တော်အစည်းအဝေးပဲလုပ်နေတာအဲ့လိုလုံးဝလိုက်ဆောင်တဲ့ပြည်သူ့ရဲ့အမေရပ်ဘူးဆိုတော့ဘာမှထူးခြားလာမှာရှိတော့မဟုတ်ပါဘူ
း။ NCA စာချုပ်အရငင်းချင်းညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့အတွက်သဘောတူထားပေမဲ့ပြည်ထောင်စုကနေခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်ရေးလို့နိုင်ငံရေးခန္ဓာတွေနဲ့တက်တွေပြန်လဲပေါင်းစည်းရေးလို့လုံခြုံရေးခန္ဓာတွေမှာညှိနှိုင်းမရတာတွေကြောင့်ညီလာခံကိုတစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာပါ။တတိယအကြိမ်27ရာစုပင်လုံအစည်းအဝေးပြီးရင်ဒီ2018ခုနှစ်ထဲမှာပဲနောက်ထပ်ညီလာခံတစ်ကြိမ်နဲ့လာမယ့်2019မှာနှစ်ကြိမ်ကျင်းပပြီးဒီ3ကြိမ်အတွင်းအရေးပါတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုချမှတ်ဖို့ဆွေးနွေးမှာဖြစ်ကြောင်းမကြာသေးခင်ကကျင်းပတဲ့ UPDJC ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကနေသဘောတူထားပါတယ်
။ဒေါက်ခင်မျိုးတက်စူးစီးတင်ပြသွားတာပါ မနေ့ကစားခဲ့တဲ့ကမ္ဘာဖလားအကျိုးဘောလူပွဲမှာပြင်သစ်ကဘယ်လ်ဂျီယံကိုတကူးကုန်းမရှိနိုင်နိုင်ပြီးတော့နောက်ဆုံးဘောလူပွဲကိုတက်သွားပါပြီ။ရတဲ့အခွင့်အရေးကိုအမိယာယူနိုက်တက်ပြင်သစ်အတင်းကအနံ့ရသွားတာပဲဖြစ်ပါတယ်။လေးလာတုံးသက်သူတွေကတော့ဘယ်လ်ဂျီယံရဲ့ကစားကွက်ကပိုးပြီးတော့တားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကအားကစားကလောင်ရှင်ကိုဝင်းကျော်မင်းနဲ့အမေရိကန်ပြည်ထောင်စု
နိုင်သင့်လို့နိုင်သွားတာလားဒါဘယ်ဂျီယံကညံ့လို့ရှုံးသွားတာလားဘလို့မြန်မာလက်ခင်ဗျာကိုဝင်ကြော်မယ
်ပြင်သစ်အနေနဲ့တကယ်ကို1990ထဲတို့အနိုင်ရပြီပိုလူပဲကိုတတ်သွားတယ်သူထင်တယ်ကြာအဓိကတော့ကျွန်တော်ထင်တယ်ဒီကနှစ်ဦးပိုင်းရဲ့ဒီဖြူရာပိုင်းစံဆန်းမှုတွေကအဓိကရေးကြတယ်လို့ထင်တယ်ကြာဒီနေ့ဒီကနေ့ဒီကတက်ချန်ကတက်ကျန်ဒီကမာရီနာဆက်ဆံတဲ့ဒီဒီကပိုင်းပိုပြီးကောင်းတယ်အဲ
ကွင်ထွေးဒီနေ့ပွဲမှာဘယ်ဂျီယံကလည်းပြင်သစ်အသင်းကိုရှုံးတာတလုံးနဲ့နဲ့ပဲသူရှုံးတယ်ပြင်သစ်အသင်းကထပ်မသွင်းနိုင်အောင်သူတို့ခံကစားနိုင်တယ်ကိုရင်ထွေးဘလို့မြင်လဲခင်ဗျာဒီနေ့ကစားပွဲကို
ဘယ်ဂျီယံသင်းရဲ့ကစားပွဲတယောက်ချင်းဟိုထိုးစစ်အားခံစစ်အားကစားတာကောင်းတယ်ကျွန်တော်ဘယ်ဂျီယံကိုကျွန်တော်ပို့ပြီးတော့ဘယ်ဖိုင်နယ်တက်မလို့ကျွန်တော်တွတ်ထားတဲ့အထက်မှာပါတယ်ပြင်သစ်ကနိုင်သွားတယ်ဘာဖြစ်ဖြစ်ဖိုင်နယ်ရောက်သွားတယ်ဆိုတော့လေဒါပြင်သစ်ကတကယ်ကောင်းလို့ရောက်သွားလို့ပဲကျွန်တော်သတ်မှတ်ပါဗျာ
ဟုတ်ကဲ့ကိုဝင်းကျော်ဝင်းဘလို့မြင်ပါလဲဒီပွဲမှာပြင်သစ်နဲ့ဘယ်ဂျီယံကကစားကွက်မှာဘယ်သူကပို့ပြီးတော့အားသာတယ်လို့ထင်ပါလဲခင်ဗျာ
ဘောလုံးပိုက်ဆိုင်မှုပိုင်းမှာတော့ဘယ်ဂျီယံကပို့ပြီးအားရရဲ့ဆိုကျွန်တော်မြင်ပါလဲကြာဘယ်ဂျီယံရဲ့အဓိကတိုက်ဆိုင်မှုပေါ့လူကောက်ကူသူ့အနေနဲ့ပွဲတစ်ပွဲလုံးမှာဂိုးထန်တဲ့ဆိုတဲ့ချိန်နဲ့ရရဲ့အဲ့အနေထားတစ်ခုကိုဒီပြင်သစ်နောက်တန်းနဲ့ဒီကွန်လက်ကန်ဒီယားအကောင်ဆုံးကာကွယ်နိုင်ခဲ့တယ်
။ဟုတ်ကဲ့ဘယ်ဂျီယံကအခုဒီနေ့ပွဲမှာရှုံးသွားတာအဓိကဘာကြောင့်လို့ထင်ပါလဲခင်ဗျာ
။အဓိကတော့ကျွန်တော်ထင်တယ်ကဒီပွဲဒီအနေအထားကခုကညီကလေးရဲ့ဖြူအားပိုင်းနောက်ပြီးတော့အမားများတဲ့ကိုယ်သမားကြောင့်ရှုံးဝဲတင်လို့ကျွန်တော်ယူဆခဲ့တယ်။အဲ့ဒီတိုင်းပဲဒီပွဲမှာကော်တရီအနေနဲ့ပွဲဆောင်ရမှာလိုအပ်ချက်တွေရှိတယ်။ဒီ MVP လို့နောက်တိုင်းကစားသမားကောင်းလိုက်တော့အတူအနေနဲ့ဒီအကောင်ဆုံးမကာကွယ်နိုင်ခဲ့ဘူးကွာ။ဒီပွဲမှာဘယ်ဂျီယံကကော်တရီတက်ဆိုင်ဒီပြင်သစ်အသင်းကောင်းအောင်ကိုယ်သမားလိုကပိုကောင်းခဲ့လို့ပဲပြင်သစ်အနေနဲ့ပိုလူဝဲကိုတက်တော့လို့ထင်
ဟုတ်ကဲ့ခင်ဗျာကိုရင်ထွေးရောဘလို့ထင်ပါလဲဘယ်ဂျီယံရှုံးရတာအဓိကချက်ကဘာကြောင့်လို့ထင်ပါလဲ
ကိုလည်းဘောလုံးကိုဖမ်းခဲ့တဲ့ဆိုတော့ကျွန်တော်ကြိုက်ခဲ့တဲ့ဘောလုံးကိုသမားတွေဆိုကျွန်တော်တော်တော်ဦးစားပေးကြည့်တယ်ကိုသမားဆိုတာရှေ့ကကစားတဲ့ဘောလုံးသမား10ယောက်လုံးသူအကုန်မြင်ရတယ်လေမြင်ရတော့သူကအော်ပေးတယ်ကျွန်တော်ကြည့်တယ်ဘယ်ဂျီယံကိုသမားကောင်းနေဒါပေမဲ့ဘယ်ဂျီယံကိုသမားစိတ်စိတ်တယ်နောက်ကအော်ပေးတာမြင်ကျွန်တော်ပြင်သစ်ကိုသမားနဲ့ဘယ်ဂျီယံကိုသမားဆင်လိုက်ရင်ပြင်သစ်ကိုသမားနောက်ကနေပြီးတော့လိုအပ်တာအားလုံးသူလိုက်အော်ပေးတယ်ဒါကြောင့်မလို့သူတင်းကပလိန်နေထားပေးတာကအုပ်စုဘွားတော့ဘယ်ဂျီယံကိုသမားကိုသူတို့တင်းကပလိန်နေထားပေးတယ်ဒါပေမဲ့ကျွန်တော်ကြည့်ရင်ဘယ်ဂျီယံကိုသမားတင်းကပလိန်နံပါတ်30ကိုသူနေရာပြောင်းပေးလိုက်တယ်ပေါ့နော်ဒီဘွဲပြန်ကြည့်တော့အတာစီးနဲ့ကစားတာကဘယ်ဂျီယံကိုသွင်းသွားတာကပြင်သစ်
ဟုတ်ကဲ့ဆိုတော့အခုပြင်သစ်ကနောက်ဆုံးဘောလုံးပွဲဖိုင်နယ်မှာစောင့်နေပြီဒီနေ့ကစားမှာကအင်္ဂလန်နဲ့ခရိုအေးရှားကိုဝင်းကျော်မင်းဘလို့ထင်လဲဗျအ
င်္ဂလန်နဲ့ခရိုအေးရှားကတော့ထင်တယ်ကကျင်းပနဲ့ပြည်ရန်ဘောလုံးပွဲကောင်းတဲ့ဝက်ဖြစ်လာမယ်သူ2008ဆီဇန်ကတော့ခရိုအေးရှားအင်္ဂလန်ရဲ့အိမ်ဝင်ဝင်ပလေးမှာနိုင်ကစားကြလို့အင်္ဂလန်အိမ်ဖြစ်ပြီး2008မှာခြေတော်မအောင်လို့ဆိုတဲ့ဒီနေ့တူကဒီဘက်ကိုပို့ပြီးတော့စိုင်းဆိုင်မှုတွေဖြစ်ထလာတယ်လို့ပြောထင်တယ်။အဲသူကအင်္ဂလန်ဆိုလည်းအခုလက်ရှိကျင်းပနဲ့အင်ဂျင်ရုရှားနဲ့တာဝန်နိုင်ငံရေးအခြေအနေကအဆင်ပြေမှုရှိတယ်။အဲ့ဒီအခြေအနေကဒီစားနိုင်ငံတွေကနိုင်ငံကောင်းဆောင်အသီးသီးကသူတို့အသိတွေကိုအဆင့်လိုက်အဆင့်တော့လာပြီးအပြေးကြတယ်။ဘယ်လိုကြည့်ကြရလဲဆိုတော့ဒီအင်္ဂလန်တော့မလောက်ဘူး။ဒါပေမဲ့ဒီပွဲမှာဒါအင်္ဂလန်ခရိုအေးရှားနိုင်ငံကြီးပိုလူပဲတက်မယ်ဆိုရင်ဒီတိန်ဝင်ကြီးကြောက်ရှိစားမယ်။အော်ဒီဒီတိန်တော်ဝင်ကြီးတာစုကြီးရောလာကြည့်ဖို့ထိသူကသတိပေးတာဆိုတော့ကျွန်တော်ဒီပွဲကတော့နှစ်ပြင်းလုံးနဲ့ပွဲကောင်းတဲ့ပွဲဖြစ်လာမယ်စီမင်းဖိုင်ရဲ့ပွဲတစ်ပွဲနဲ့ထိုက်တန်တဲ့ဂျာတာအပြည့်ပေးမဲ့ပွဲကောင်းတဲ့ပွဲလို့ကျွန်တော်ယူဆမိရကြ
ကိုရင်ထွေးအောင်ဘယ်လိုထင်လဲဗျအင်္ဂလန်နဲ့ခရိုအေးရှားဘယ်အသင်းသားမယ်ထင်လဲ
ကျွန်တော်အင်္ဂလန်ကိုကျွန်တော်ခရိုအေးရှားစပိုင်ကိုချိန်တယ်အင်္ဂလန်မှာကစားတဲ့ဘောလုံးသမားအများစုဟာပရီးမီးယားနဲ့ဝေးဖွားလာတဲ့ဘောလုံးသမားတွေဒီပွဲကစီမင်းဖိုင်နဲ့ပွဲကောင်းတဲ့ပွဲအင်္ဂလန်ကိုပို့ပြီးတော့ကျွန်တော်အားကားတယ်လို့ကျွန်တော်သတ်ထားတယ
်ဒါကတော့ကိုကျော်အောင်လင်ကဆက်သွယ်မြင်မြန်ပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ခါဘရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော
့ရှင်းလူငယ်တရားအရေးအမြတ်အမြင်ရပြောရမယ်ဆိုရင်တော့အာနည်းနည်းတော့စိတ်ကြက်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့လောက်တာလုံနေရတယ်
ဒါတော့ဓာတ်ရိုက်လီလိုင်းဆွေးနွေးကန်းကိုပြန်လဲထုတ်လွှင့်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းနေတဲ့ကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့အတူကောက်နှုတ်တင်ပြပေးပါမယ်
မြန်မာနိုင်ငံဟာအနောက်နိုင်ငံတွေစီကရင်းနှီးမြှုပ်နှံမှုကိုပဲလိုအပ်တယ်။ဩဝါဒမလိုအဖူးဆွဲကောင်းစင်နဲ့လူလူလူရေးတဲ့ဆောင်းပါးကို Global Times မှာဖော်ပြတယ်။စင်ရနွမ်ပါမှုအလုပ်လက်မဲ့ပြဿနာတိုင်းရင်းသားပဋိပက္ခတွေအပြင်မကြမီကဖြစ်ထွန်းလာတဲ့ရညာဒုက္ခတွေပြဿနာတွေနဲ့ရှုပ်ထွေးနေတဲ့မြန်မာနိုင်ငံအဖို့အဓိကလိုအပ်ချက်ကဘာလဲ။အမှန်တကယ်လိုအပ်တာကဖွံ့ဖြိုးတိုးတက်မှုပဲဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံအခြေအနေတိုးတက်ကောင်းမွန်ဖို့အတွက်အမှန်တကယ်အထောက်အကူဖြစ်စေလိမ့်မယ်လို့ဒေါင်ဆန်းစုကြည်ကလည်းပြောထားပါတယ်တဲ့။ဒါပေမဲ့အနောက်တိုင်းမီဒီယာတွေဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုပြုလုပ်ရေးဒါမှမဟုတ်နှိပညာဖွံ့ဖြိုးရေးတွေကိုအရေးမထားဘဲပြင်းပြင်းထန်ထန်ထုနှက်ဝေဖန်ရေးကိုသာအကြံတော်ဝင်လှုပ်ဆောင်နေကြတယ်လို့ဆိုထားပါတယ်။ဒီလိုဝေဖန်တဲ့စကားလုံးတွေကြောင့်ပဲဖွံ့ဖြိုးတိုးတက်ရေးပြဿနာတိုင်းရင်းသားပြဿနာတွေပြည်လည်သွားတော့မယောင်ယောင်လုပ်နေကြတယ်လို့ဆိုပါတယ်။အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်လူရတီကိုမြန်မာအစိုးရရဲ့စီးပွားရေးအကြံပေးပမခရှွန်တန်ကတော့ No action talk only နေတူပဲလို့ခေါ်ဆိုထားပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုရဲ့ပမာဏသုံးပုံတစ်ပုံကိုတရုတ်နိုင်ငံကလှုပ်ဆောင်နေတာဟာ2014-15ဗန်ဒါယင်းနှစ်ကစခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုကတော့.4%ရာခိုင်နှုန်းတည်းပဲရှိတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံအစိုးရဟာအနောက်နိုင်ငံရေးစံယီစံညွန့်ရည်နဲ့စံတမန်နည်းတွေကိုဖော်ဆောင်နေတာဖြစ်ပေမဲ့အနောက်နိုင်ငံတွေဟာရင်းနှီးမြှုပ်နှံမှုနဲ့တုံ့ပြန်အစီအမံမပြုကြပါဘူးလို့လည်းဆိုပါရယ်သူတို့ဟာလူခွင်နဲ့ပတ်သက်ပြီးအပြင်းထန်ထောက်ပြနေကြတယ်အမှတ်ယူနေကြတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ပူတပြင်းလိုအပ်နေတဲ့စစ်မှန်သောရင်းနှီးမြှုပ်နှံမှုကိုကြတော့မလုပ်ကြဘူးလို့ဆိုပါရယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုကြွေးထောင်ကြောက်ဆင်နေတယ်လို့လည်းသူတို့ဆိုဆွဲခဲ့ကြပါရယ်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တရုတ်ရဲ့ထက်ဝင်ကူညီမှုကိုဆော့မတွက်နိုင်ပါဘူးတကယ်တော့Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းဟာဒေသတွင်းအခြေခံအဆောက်အုံတွေတည်ဆောက်ပြီးကုန်သွယ်ရေးတိုးတက်လာစေမှာဖြစ်ပါတယ်လို့ဆိုပါတယ်။အခုခါကြောက်ဖြူအထူးစီးပွားရေးစီမံကိန်းအတွက်နှစ်နိုင်ငံညှိနှိုင်းနေကြတယ်လို့လည်းဖော်ပြထားပါတယ်။ရေနံသဘာဝတံငွေနဲ့လူငယ်လူရွယ်တွေများပြားတဲ့မြန်မာနိုင်ငံဟာတိုးတက်နိုင်တဲ့အလားအလာအများကြီးရှိနေပါတယ်။ဒါကြောင့်အနောက်နိုင်ငံတွေအနေနဲ့ဩဝါဒမင်္ဂန်းချွေနေမဲ့အစားဖွံ့ဖြိုးတိုးတက်ရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်တင်တယ်လို့យေတာထားပါခင်ဗျာ။
တရုတ်နဲ့မြန်မာလူမျိုးရေးဆိုင်ရာနောက်ထပ်အဆင့်တစ်ခုကဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ပရာရှတ်ပရင်စောရေးသားထားတဲ့ဆောင်းပါးကို The Diplomat Online မှာဖတ်ရှုရပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်မြန်မာနှစ်နိုင်ငံလူမျိုးရေးဆိုင်ရာအစည်းအဝေးတစ်ခုကိုကျင်းပခဲ့ပါတယ်။ဒါဟာနှစ်နိုင်ငံကြားလူငယ်တွေနှစ်နည်းငယ်အတွင်းအပြန်အလှန်တိုးမြင့်ပြုလုပ်လာတဲ့တွေ့ဆုံမှုတွေကတစ်ခုဖြစ်တယ်ဆိုပေမဲ့မြန်မာနိုင်ငံမှာရှိတဲ့တရုတ်ရဲ့အခမ်းအနားနဲ့နှစ်နိုင်ငံကြားလူမျိုးရေးပိုင်းဆိုင်ရာဆက်ဆံရေးကိစ္စတွေကိုတစ်ခါပြန်ပြီးတော့အယုံဆိုင်လှုပ်ဆောင်လာတာလည်းဖြစ်တယ်လို့ဆိုပါတယ်2016ခုနှစ်အတွင်းမှာဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဆက်တမအကြိမ်ဥပဒေစိုးမိုးရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲကိုတော့ဘေကျင်းမြို့မှာပြုလုပ်ခဲ့ပြီးနှစ်ဖက်ကိုယ်စားလှယ်အဖွဲ့ကိုတရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနဝန်ကြီးနဲ့မြန်မာပြည်ရေးဝန်ကြီးတို့ကဦးဆောင်ပါတယ်တရုတ်မီဒီယာတွေရဲ့အဆိုအရလုံခြုံရေးနဲ့ဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ပေးဖို့နဲ့တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာပိုးလက်မှတ်တဲ့စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းအတွက်လုံခြုံရေးအစီအစဉ်တွေပုံမအားကောင်းအောင်ပြုလုပ်တာပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။တို့ရချင်းတို့အခုဆက်လက်ပြီးတော့နားဆင်ရမှာကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အ မေရိကန်အီဒီယမ်အတုံးနှုံးတွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာလည်းဖြစ်ပါရခင်ဗျာ
ဒီနေ့မနေ့တွေ့တင်ပြမယ့် EDM အတုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TOD GET get to get ကယူတာ COLD cold ကအေးတာ FEET feet ကခြေထောက်ဆိုတော့စကွိုက်ထူလုံးရဲ့လုံးကောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအတုံးဆင်းသက်လာတာကတော့တက်ကရစ်1605ခုက Lombard စကပုံကနေလို့တချို့သူတေတီတို့ကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီးဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့တွေအန္တရာယ်ရှိမဲဒုက္ခရောက်စေမဲဆွံ့ရမဲဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလေးလက်တွေအေးစမြဲဆိုတာလေတော့ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
တို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ်ဟာကိုမလုပ်ရဲပဲမလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom အသုံးလုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းတုန်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ခင်ဗျာ VOA တိုင်းရဲ့လေလိုင်းစီစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ပြည်ထောင်စုညဉ့်ဉျာဉ်ရေးညီလာခံ27ရာစုပင်လုံတတိယကြိမ်အစည်းအဝေးအကြောင်းဖြစ်ပါတယ်ဒီညဉ့်ဉျာဉ်လုပ်ငန်းစဉ်တွေကိုအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့အကောင့်ထဲပေါ်လာခဲ့တာအခုဆိုရင်နှစ်တည်းလည်းအတော်ကြာခဲ့ပါပြီဒီညဉ့်ဉျာဉ်ရေးဆွေးနွေးပွဲတွေမှာအစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောခေါင်းဆောင်လူကြီးတွေကဥဆောင်ပါဝင်နေကြတာဖြစ်ပါတယ်ဒါပေမဲ့အနာဂတ်ရဲ့ခေါင်းဆောင်လောင်းတွေဖြစ်ကြတဲ့မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကရောလက်ရှိသွားနေတဲ့ညီညာရေးလုပ်ငန်းစဉ်တွေအပေါ်မှာဘလို့မြင်ကြပါသလဲသူတို့ရဲ့အတန်တွေကရောဘလောက်အထိရေးပါသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာညီညာရေးအတွက်စစ်ပွဲတွေရပ်ဆိုင်းရေးအတွက်လူငယ်တို့တွေအကြအသိပညာပြန်ပွားရေးအတွက်ကန္တာဆောင်မှာတက်ကြွစွာဥဆောင်ပါဝင်လှုပ်ရှားနေကြတဲ့လူငယ်တွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့လေလိုင်းပေါ်မှာတချို့ရောက်နေပါပြီတချို့ကတော့ကျွန်တော်တို့ထုတ်လို့သူမဆုမွန်ကဆက်သွယ်ပြီးတော့ခေါ်ယူနိုင်ဖို့စူးစမ်းနေစေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့ဆိုင်အောင်မြင့်ဦးကိုဖိတ်ခေါ်ကြပါခင်ဗျာဆိုင်အောင်မြင့်ဦးဟာတိုင်းရင်းသားလူငယ်မဟာမိတ်အဖွဲ့ကဖြစ်ပါတယ်ဆိုင်အောင်မြင့်ဦးရှိပါလားခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာကျွန်တော်ဆိုင်အောင်မြင့်ပါခင်ဗျာ
ဟုတ်ကဲ့ဆိုင်အောင်မြင့်ရေပြောပါအောင်အခုသွားနေတဲ့လက်ရှိညဉ့်ဉျေးရေးလုပ်ငန်းစဉ်တွေအပေါ်မှာဆိုင်အောင်မြင့်ဦးရဲ့အမြင်ကဘယ်လိုရှိပါသလဲ
ဒီတော့စုကျွန်တော်တော့ဒီညဉ့်ဉျေးရေးကံကိုကျွန်တော်အနေနဲ့တက်ရောက်ခဲ့တာတော့ဒီအစိုးရနဲ့ဆိုရင်ဒုတိယချိန်ထိကျွန်တော်တက်ရောက်ခဲ့တယ်အဲ့ပေါ်မှာသင်စားပြောမယ်ဆိုရင်ကျွန်တော်လူငယ်တွေနဲ့ပြောဆိုတော့ခုမြင်ရကျွန်တော်လူငယ်တွေကတော့ observer အနေနဲ့တက်ပြခဲ့တာပါနော်အဲ့ဒါအနေနဲ့ကျွန်တော်တို့တွားမယ်ဆိုရင်ကျွန်တော်ဒီရင်းချင်းအပေါ်မှာပြီးခဲ့တဲ့အခါကကျွန်တော်ယူတဲ့စင်ချင်းတွေရဲ့အရှိန်နဲ့ပြီးတော့ဒီလောဆယ်ချင်းတွေဆိုရင်ကျွန်တော်တို့တော်တော်လေးတတိယအချိန်မှာချင်းပါဖို့ကတော်တော်လေးအချိန်ကြာသွားတာပါနော်အဲ့ပေါ်ကြာတဲ့အချိန်မှာအယုံကြည်မှုတွေတခြားကောင်းဆောင်လေးရဲ့အချင်းချင်းတွေ့ဆုံမှုတွေကဒီမျိုးရှားပါးတဲ့ခြင်းဟိုအကန့်တမျိုးဆိုတာတို့ကကြာပါတယ်ဒီကြားထဲမှာကျွန်တော်တို့ပါရှိနေရဆိုတော့ PC ကိုခေါ်တဲ့ public consultation ပေါ့နော်ဒီလိုခြားခြားတဲ့အဆင့်တွေမှာလည်းကန့်တများစွာနဲ့ကျွန်တော်တို့တွေ့နေရတယ်ဒါကိုလည်းဒီလိုနှစ်ဖက်ကဒီမှာမှုတွေလည်းအများရှိခဲ့တယ်ပြီးတော့ကျွန်တော်တို့အကန့်တတွေလည်းများစွာပုံများလာတယ် ချင်ရတယ်ပြီးတော့နောက်တစ်ခုကအစိုးရနဲ့ထမတော်ကပို့ပြီးတော့ခွာချရတော့ပြီးတော့ဒီဒီလူတစ်ပတ်ကလည်းညီတိုင်းကပို့ပြီးတော့ခြားပန်းမှုတွေပို့များလာတယ်ဟိုဒီအင်းခွဲချမှုတွေပို့များလာတယ်လို့အဲဒီပုံမှာတော့ဆိုရင်ကျွန်တော်တို့တုံ့တက်မိပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆန်းအောင်မြေဦးခုကျွန်တော်ဆက်ပြီးတော့လေလိုင်းပေါ်ကိုဂျွန်ထောင်းကိုဖိတ်ခေါ်ကြပါခင်ဗျာချင်းလူငယ်အဖွဲ့ကဂျွန်ထောင်းရှိပါလား
ဟုတ်ကဲ့ရှိပါတယ
်ဂျွန်ထောင်းလည်းဆွေးနွေးပါအောင်အခုနေပြည်တော်မှာစာရမယ်ညီညာညီလာကအပါဝင်ပေါ့လေပြီးခဲ့တဲ့ဆွေးနွေးပွဲတွေအပေါ်အားရကျေနပ်မှုရှိမရှိနောက်တကယ်တကယ်ရောဂျွန်ထောင်းတို့လိုတိုင်းရင်းသားလူငယ်တွေရဲ့အတန်ကရောဘယ်လောက်အရေးပါသလဲကိုယ်အမြင်သဘောထားဘယ်လိုရှိသလဲပြောပါအောင
်ဟုတ်ကဲ့ဒီနေချင်းညီလာကဘယ်လိုဖြစ်လို့နတ်တက်ပြီးတော့ကျွန်တော်တို့ချင်းလူငယ်ရောရဲ့အမြင်ရပြောရမယ်ဆိုရင်တော့နည်းနည်းတော့စိတ်ပြက်တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့လောက်တာလုံနေရတယ်အရှိကိုမရောက်ဘူးလို့ကျွန်တော်တို့ကမြင်တယ်။ဘာဖြစ်လို့လဲဆိုတော့တိုင်းသားတွေကတောင်းဆိုထားတဲ့ဂတိကဝတ်တွေကလည်းရှင်းပါတယ်။ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကချုပ်ဆိုထားတဲ့ဂတိကဝတ်တွေလက်မှတ်တွေအကြီးကြီးရှိပါသေးတယ်။ဒီအပေါ်မှာဟောရှင်းရှင်းလေးပါဒီအတိုက်ခက်ရဆဲရည်တို့ငင်းချင်းရည်တို့ပါလို့ဆိုတာတိုင်းသားတွေကသူတို့လူချင်းတဲ့ဟာကိုဒီအစိုးရအနေနဲ့အနေနဲ့ဖြစ်ဖြစ်ဒီတမတော်အနေနဲ့ဖြစ်ဖြစ်မတိတာလည်းမဟုတ်ဘူးဆိုတော့အခါကျတော့ဒီငင်းချိုင်းဖြစ်စဉ်ကကျွန်တော်တို့နေ့တိုင်းအတိအစိတ်ပြောရမယ်ဆိုတော့နေ့တိုင်းမြင်ရကြားနေရတယ်ဒါပေမဲ့အားမရဘူးလို့တော့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်ထောင်းရေဆွေးနွေးပေးတာပုံမှန်လေးလေးပဲကိုယ့်ရဲ့အမြင်သဘောထားအခုလိုပြောပြတာကျေးဇူးတင်ပါတယ်အခုကျွန်တော်ကြာရှဲကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကြာရှဲလာဟုလူငယ်အဖွဲ့ကကြာရှဲရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်ကြာရှဲပါခင်ဗျာ
ဟုတ်ကဲ့ကြာရှဲပြောပါအောင်ကြာရှဲကအခုလောလောဆယ်အာနေပြတော့မှရောက်နေတယ်ရှင်လေဟုတ်လား
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်ဟုတ်ကဲ့ကြာရှဲရဲ့အမြင်သဘောထားလေးဒီညဉ့်ဆိုင်ဆွေးနွေးပွဲတွေအပေါ်ကြာရှဲရဲ့အမြင်သဘောထားပြောသလိုပဲလက်ရှိနေပြတော့မှပြန်ဆမဲ့ညဉ့်ဆိုင်ဆွေးနွေးပွဲရဲ့အလားအလာအခုအဲ့ဒီမှာရောက်နေလူကိုယ်တိုင်ရောက်နေတယ်ဆိုတော့အဲ့ဒီပုံမှာရောက်နေကြတဲ့လူတွေတွေ့ကြမဲ့ကိုယ်စားလှယ်တွေရဲ့အပေါ်ကိုယ့်ရဲ့အမြင်လေးကိုလည်းထည့်ပြီးတော့တပါးလည်းပြောစီချင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြန်လောက်ပြောရလို့ရှိတယ်စတပြရှင်ငွေချရင်လာချာကကျွန်တော်တို့ဒီစာရေးစာလုံးလေးဖတ်လို့ဖြစ်ပေါ်လာမယ်လို့ကျွန်တော်မသိဘူးကအဓိကချက်ပါဆိုဆိုသူကဒီစာရေးစာစောင့်စုမှုဆွေးကြတယ်လို့ထင်ကြတာပေါ့ဒါနဲ့ဒီစာရေးစာဖွင့်ရဆိုလို့လည်းဘယ်လိုပြောမလဲစဲဖွင့်စီမမှုဆိုဒီကိုယ်ဒီနေရာဆွေးရတော့ဆိုတာပဲစောင့်စုတဲ့ဆရာကျွန်တော်ထေတော်ကျွန်တော်ရပတ်ချက်ရ
စဲ
ဖွင့်စီမဒီမြန်မာနိုင်ငံဆွေးချက်နဲ့ဒီစောင့်စုချက်ကိုမှမပေါ့ကသဘာဝပြတ်လည်းမကြည့်စမှာဆိုဒီမြန်မာနိုင်ငံမှာနေတဲ့တိုင်းတာအလုံးရဲ့ပြည်နေတာပြည်နေရာသူတလေးထိုးစားရရှိပြည်နေတဲ့နေရာမျိုးရှိတယ်အဲ့ဒါကြောင့်သူတို့ကဒီရှင်းလင်းခွင့်မရဘူးပေါ့ကရှင်းလင်းခွင့်မရဘူးဆိုတာဆက်ဟိုအစ်မမကြည့်ချေတယ်လို့ဖြစ်တာပေါ့ဗျာအဲ့ဒါတွေကကျွန်တော်တို့မြန်မာတလာတော့ဒီဖြစ်ပေါ်လာပုံမရဘူးဗျာ
အာကြာရှဲကျေးဇူးတင်ပါတယ်အခုနေပြည်တော်မှာဆိုရင်တော့အခုကျွန်တော်တို့တည်ရတော့ဆိုရင်မြောက်ပိုင်းကိုယ်စားလှယ်အဖွဲ့အပါဝင်ပေါ့လေအားလုံးကစိတ်ဝင်စားစောင့်ကြည့်နေကြတာဟုတ်မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ကဆိုတော့သူတို့အပါဝင်ကိုယ်စားလှယ်တွေတော့လည်းအခုဆိုရင်တော့ဆုံလောက်ပြီပေါ့ဆိုတော့ကြာရှဲကရောဘလို့ခန့်ကန္နာကပါဝင်ဆွေးနွေးမလဲဒီငင်းငယ်ညီလာကမှာပေါ့နော်ပြောလို့ရသလား
အော်ကဲကျွန်တော်ဒီဘာမှရချင်မပေါ့လေကျွန်တော်လေးလာကြနေနဲ့ပါလာတာနောက်တစ်ခုကျတော့ဒီမှာပါတယ်ဆိုတော့ဒီဒီကတော့လေတရရချီအောင်ကြလဲပါမှာပေါ့လေနောက်တစ်ခုကျတော့ဒီဟာကကျွန်တော်ရှိစီချီလာတော့တကယ်ဒီစက်ပြချင်းငွေဆိုင်နေလာသလိုအားလုံးသဘောတူရှိရှိနေတဲ့ဒီမူကတော့ချမစီချီတယ်ဖော်ရှုံးမဖြစ်ချီဘူးပေါ့ဗျာအဲ့ဒါပဲကျွန်တော်ဒီရှိစီချီလာပေါ့ဒီစက်ပြချင်းငွေဆိုင်နေလာသလိုဖော်ရှုံးမဖြစ်ချီဘူးပေါ့အ
ဲ့ဒါနေဒီတော့ကိစ္စလေးကိုကျွန်တော်ပြီးတော့ဆက်ပြီးတော့မေးချင်ပါသေးတယ်အခုကျွန်တော်လေလိုက်မော်ကိုလွန်ဆောင်ကိုဖိတ်ခေါ်ကြပါတယ်ကချင်လူငယ်တုတပစ်စခန်းကိုဥဆောင်ကော်မတီဝင်တူဖြစ်ပါတယ်သူဟာဒီပြီးခဲ့တဲ့လပိုင်းကစပြီးတော့ဒုက္ခသည်တွေပြည်မိတဲ့ကိစ္စပြန်လဲလွမြောက်ရေးပြန်လဲခေါ်ထိုးရေးကိစ္စတွေမှာဥဆောင်လှူရှာခဲ့တဲ့ကချင်လူငယ်ကောင်းဆောင်တူဦးလည်းဖြစ်ပါတယ်လွန်ဆောင်ရှိပါလား
ဟုတ်ကဲ့ရှိပါတယ
်လွန်ဆောင်ရေးဆွေးနွေးပါအောင်လွန်ဆောင်ပါဆိုရင်လည်းတိတိကျကျအခုနောက်ပိုင်းမှာတော်တော်လေးညဉ့်ဉန်းရေးကိစ္စတွေစစ်ပွဲရစဲရေးကိစ္စတွေမှာပါဝင်လှူရှာနေတယ်ဆိုတော့လေအခုသွားနေတဲ့ညဉ့်ဉန်းရေးလမ်းစဉ်ဟာအားရကျေနပ်မှုရှိသလားလိုအပ်ချက်ကရောဘာတွေရှိတယ်လို့လွန်ဆောင်အမြင်မိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီကချင်လူငယ်တယောက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့ညဉ့်ဉန်းရေးလှူဆောင်တဲ့အပေါ်မှာလုံးဝအားမရပါဘူးလုံးဝလုံးချီမှုကပုံပုံပြီးမှကြာချင်းလာတယ်လို့ကျွန်တော်တို့မြင်မိပါတယ်ဆိုတော့ဒီညဉ့်ဉန်းရေးလှူဆောင်နေတဲ့ကောင်းဆောင်တွေကိုကျွန်တော်တို့လူငယ်တွေနင်းချင်တာတော့နင်းချမ်းရေးကိုလှုပ်ဆောင်တာလားနင်းချမ်းရေးကိုပြစားတာလားဆိုတဲ့ဒီကောင်းဆောင်ဖြစ်လာပါတယ်ဆိုတော့အထူးသဖြင့်ကျွန်တော်တို့လူငယ်တွေဟာနင်းချမ်းရေးတည်ဆောက်ဖို့ဖြစ်စင်မှာအစ်ပေခံစားရတဲ့လူတွေဖြစ်နေပါတယ်ဆိုတော့ရှိရဲ့အချိန်မှာကျွန်တော်တို့လူငယ်တွေဟာတရားခါအနေနဲ့ကျွန်တော်တို့နှစ်ဖက်စလုံးဘက်ကနေကျွန်တော်တို့လူငယ်တွေကိုအုံပြုနေတာပါဒါပေမဲ့လည်းကျွန်တော်တို့လူငယ်တွေဟာတိုင်းပြည်ရဲ့မြန်မာနိုင်ငံရေးတမိုင်းအဆက်ဆက်မှာကြည့်နေရှင်လေလူငယ်တွေရဲ့အခန့်အတန့်ဟာအစ်မတမအရေးပါပါတယ်
ဒါမလည်းလက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းကြီးကဝင်းလင်းမြင်တာမှုမရှိဘူးလို့လည်းကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်။ဒီလူတွေလူငယ်တွေပါဝင်နိုင်ဖို့အတွက်လည်းကျွန်တော်တို့ဒီဥပဒေတွေနဲ့အဟအတားတော်၎င်းဒီလူလက်စွာငင်းချမ်းစွာစံတာထုတ်ဖို့မှုတွေပြောဆိုဆွေးနွေးမှုတွေကြော်၎င်းကျွန်တော်တို့အဟအတားတွေအနောက်ဆက်တွေကျွန်တော်တို့ကိုအပားစီးတွေတော်တော်လေးကျွန်တော်လုပ်သွားခံရရတယ်လို့ကျွန
Roma, Yoni, Lu, Chu, Chalu, Gorbono, Yoni Jaradu, Dora, the Poema, Lungade, Pawang, Mia, Usura, Tru, Drolly, Sepia, Midabono, so Sunijare, Sunitoja, Temale, Dikisari, Tepo, Toja, Shivare, so Kuchana Tijinaga. ဒီပွဲအခုဒီဆွေးနွေးပွဲတွေဟာအရင်တမရအုပ်သိန်းစင်ဆိုရလက်ထက်ကစပြီးတော့ဒီ NCA ဆွေးနွေးပွဲတွေဟာစပြီးတော့ဖြစ်လာခဲ့တာဒီအခုဒီအန္တရာယ်ဆိုရလက်ထက်မှာဒီဟိုနှစ်ဆက်တရာစုပင်လုံးတတိယကျင်းတော်ရောက်သွားပြီပေါ့နော်ဆွေးနွေးပွဲတွေဆွေးနွေးပွဲတွေဟာအကုန်ကြများတာအဲ့တော့ဒါလူတိုင်းသိပါတယ်ဆိုတော့အကုန်ကြများတဲ့လောက်အကျိုးရလရှိနိုင်ပါမလားတကယ်ပဲစောစောပြောခဲ့ကြသလိုလှုပ်ရှားန jet or she gong shibali made again Simon and Ninja Yabu so they imagine it will need a pick on shibali me. Tabimele to get let to my Ari Beko Mateo Benet, Sanjame, Jote Amuri Pin, the Lobel Lo, or about Yopialum, you pin the Bote on it all, Deepoma, Jashea or Bloom in Middle, a cool item you were Kanzami, the Akuku or a young in this row.
ที่เราเรียนที่เราศึกษาที่เราเรียนที่เกิดที่อาลูกศรศิลป์ที่เชลล์ที่ว่าคุณเรียนมันยังไงบ้างหรือเนี่ยมันยังไงอย่างคุณเรียนภาษาฝรั่งเศสที่เราเชลล์ที่ปะปนันในชาติที่เนี่ยตบสีมันดูอ่ะชอบที่เราเชื่อมบ่เลยนี่เชลล์รู้ได้กี่สมัยอ่ะถ้าเกิดเป็นนักศึกษาใหม่บ่นักศึกษาที่กี่สมัยอ่ะศึกษาที่เนี่ยมีอะไรบ้างคุณรู้สิ่งเหล่านี้ตลอดมีอะไรเนี่ยไม่ใช่ไหมไม่ใช่ไหมไม่ใช่ไหมอะไรไม่รู้พี่มาบ่เลย ที่นู้นสุดยอดก็ว่าดีแต่เพื่อนเนี่ยที่รู้ลงชีเรียอาคุลูยูเนี่ยใช่ไหมฮะเราที่นั่นเราเรียนสุดยอดละที่ที่นู้นแต่สยามที่อาสุยอันนับไปก็เลยเนาะเอ๊ะอะไรไม่มาพิบูลที่นั่นเราเรียนนั่นคือจะรู้ที่นั่นเราอาคุณอาเซียนเรียนอะไรที่ตั้งแต่ที่นี่ข้าจะเนาะมาพาวล่ะสิที่ที่มาเราที่นั่นเชื่อที่อาคาตาดูเขาเนาะคือจะรู้ที่อาสุยที่ตัวที่ตาที่ฟ้า
นี่แหละส่วนนี้พี่เราพิชาร์ดอ่ะพิชาร์ดเนี่ยมาจนเราดีจริงเลยแหละอะไรไม่รู้แต่เราไม่รู้เลยเนาะอะไรที่เจ้าเลยมาป้าฟ้าขึ้นมาอย่างละพี่เล็กขึ้นมาบ้างเลยนะอะไรก็จะมาช่วยเจ้าเลยโอเคโอเคจนเราลุงเงาตัวป้าเว้นส่วนนี้นี่จะส่วนนี้จะไม่สุดแล้วจนเราที่บ้านเราไม่เลือกตัวว่าป้าเนาะตัวมีเงินพอเอซีอ่ะที่ดีก็จะเลยนี่เนี่ยเว้นพี่ส่วนนี้จะมาสุดแล้วลุงเงาการได้ยังรู้ที่ตั้งแต่พี่เราไม่อยากอุ้มชีวิตป้าเ
ဟုတ
်ကဲ့ခင်ဗျာရှိပါတယ်ခင်ဗျာဟုတ်ကဲ့ဆောင်းမြေအခုပြောတင်တဲ့လောက်လဲကိုအမြင်တွေကိုပြောခဲ့ကြရပါဘောနော်ဆိုတော့ဒီငင်းငင်းဆွေးနွေးပွဲတွေဟာဒါလူငယ်တွေရဲ့အမြင်ကြားလူငယ်တွေကြားထဲမှာဘလို့ဖြစ်တင်တယ်လို့မြင်နေတာလဲစောစောကဂျာရှဲလဲအထက်လျောက်တော့ပြောတော့ပါတယ်ဖြစ်စီခြင်းတဲ့ပုံစံဒါပေမဲ့ဆောင်းမြေဦးရဲ့အမြင်ကရောဒီအခုသွားနေတဲ့ပုံသဏ္ဍာန်ဟာမဟိုဘောလမ်းကြောင်းလွဲချော်နေသလားချင်းကပ်ပုံလွဲနေသလားဘလို့သွားတင်တယ်လို့မြင်တယ်
ဒီပေါ်မှာဒီကျွန်တော်ငင်းချင်းနေတာကပေါ်မှာကျွန်တော်တော့တင်လာတာခုရှိတာပါဆိုတော့ကျွန်တော်ငင်းငယ်တွေပါဝင်ပြီးဆိုတော့ဦးစားပေးရမယ်လို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကဒီငင်းချင်းကဒီအနေနဲ့2010ပုံစံသွားမလား2010ပုံစံပုံစံကဘူးတွေပုံစံသွားမလားရှားရှည်အောင်မယ်ပေါ့နော်။အဲ့ပုံစံကျွန်တော်အနေနဲ့ဒီလူငယ်တွေအမြင်ကိုပုံမထည့်မယ်ဆိုရင်ခီလန်းပုံရောက်နိုင်တယ်လို့ကျွန်တော်မြင်တယ်။ပြီးတော့လူငယ်တွေရဲ့အတန်ကိုပုံနားထောင်မယ်ဆိုရင်ဒီအပေါ်မှာပုံပြအကျိုးတရားမှုရှိမယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ဒီလူကြီးတွေရဲ့အနေအကိုမကြခင်မှာဆိုလူငယ်တွေတတိယဟိုကျွမ်းကျင်ပညာရှိတွေရှိတယ်လူငယ်တွေရှိတယ်အဲ့ဒါကိုအစားထိုးခြင်းအဖြစ်ကျွန်တော်တို့ဒီကောင်းမွန်တဲ့နေတဲ့ကောင်းမွန်တဲ့ချင်းကမှုတွေပုံပြမြန်ဆန်နိုင်တဲ့အတွေ့အော်တွေအခုဆိုရင်ကျွန်တော်တို့တိုင်းသားပါဒီဖြစ်ဖြစ်တင်းသားဒီကနေကဖြစ်ဒီတက်ဆိုင်ရအစုအဖွဲ့တွေကအားလုံးကနေရာကြီးအများကြီးထည့်နေပြီသို့တော်လည်းကျွန်တော်တွေ့ရတာအစိုးရနဲ့ဒီသက်မတော်ကတော့ဒီပုံမှန်မှာကျွန်တော်ကလင်းမထားဘူး အဲကြတော့ကျွန်တော်အနေနဲ့ဟိုဒီဘုံမှာကျွန်တော်တို့ကတော့စစ်ပင်းနေတာအခုလက်ရှိအစိုးရရောတမတော်ကျွန်တော်အရင်စစ်ပင်းနေတယ်ဒီလူငယ်အကြီးကိုကျွန်တော်တနေငံလုံးလုပ်တယ်ဒိန်းသားလူငယ်မှာလည်းဒီလုပ်နေတယ်တခြားမူဝါဒရေးဆွဲနေတဲ့ဖွဲ့တွေရှိနေတယ်အဲ့တော့ကျွန်တော်အလေးနဲ့ထားမယ်ဆိုရင်ဒီလမ်းကြောင်းကဘုံမူပြပြန်လင်းကောင်းနေတယ်လို့ကျွန်တော်တို့ညီလေ
ကျွန်တော်အခုဆက်ပြီးတော့ဂျွန်ထောင်းဝင်လည်းပြန်ပြီးတော့လေလိုင်းကိုဖိတ်ခေါ်ချင်ပါတယ်ဂျွန်ထောင်းရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဂျွန်ထောင်းလည်းကျွန်တော်ခတ်တူတူလေးဖြည်းဖြည်းပါအောင်အဲ့ဒီဟိုမေကွန်းကိုပဲဒီအခုညဉ့်ဉျေးကိုဆွေးနွေးပွဲတွေကိုဘယ်လိုပုံစံနဲ့သွားတင်လဲ
ဟုတ်ကဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခါနဲ့ပြန်သွားတင်တယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ငင်းချိုင်းပြည်စင်စူးစားလာကတည်းကဘာလို့လဲဆိုတော့ကျွန်တော်တို့ဒီအစိုးရနှစ်ရက်လုံးမယုံတော့ဘူးလေတိုင်းသားတွေအနေနဲ့ NLD အစိုးရတဲ့ဖြစ်ဖြစ် USGP အစိုးရတဲ့ဖြစ်ဖြစ်ဒီနှစ်ခုမယုံတဲ့ခါကျတော့ကျွန်တော်တို့အနေနဲ့အခါနဲ့ပြန်လို့ပြင်တယ်လို့ထင်တယ်ဆိုတော့အစနဲ့ဘယ်လိုပြန်လုပ်ရမှာလဲဆိုတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်မိပောင်းအစိုးရဆိုပြီးတော့တက်လာပြီးတော့ဒီမိပောင်းအစိုးရရဲ့စူးစမ်းအားထုတ်မှုနဲ့လုပ်မယ်ဆိုရင်တော့ကျွန်တော်တို့ရောက်တင်တဲ့ခရီးအကော်ရိတ်တော့ရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်အခုလိုလိုရင်းတွင်ပြပြမတင်စာရှင်းလက်ရေကိုလည်းကျွန်တော်ဒီတိုင်းမှာပြန်ဖိတ်ခေါ်ချင်ပါသေးတယ်ခင်ဗျတမတင်စာရှင်းလက်ရေရှိပါကျွန်တော်ဆုံးမေးခွန်းလေးကျွန်တော်မေးချင်တာကခနေ့လူငယ်တွေဟာတစ်ချိန်မှာခေါင်းဆောင်အဖြစ်အစားထိုးတာဝန်ရရမှာဆိုတာတော့ဒါအမြင့်ကြီးလက်ခံမလွဲပဲလေဘယ်သူတွေဖြစ်မလဲဆိုတာဒါအဓိကဟုတ်ဆိုတော့ဒီလူငယ်တွေကိုအခုလိုမျိုးတန်းပြီးအနာဂတ်အတွက်အရေးကြီးတဲ့ဒီညဉ့်ဉန်းရေးဆွေးနွေးပွဲတွေပြည်တွင်းညဉ့်ဉန်းရေးလုပ်ငန်းစဉ်တွေအပြစ်ခတ်ရဆဲရေးလုပ်ငန်းစဉ်တွေမှာမြန်မာတမိုင်းမှာတကယ်ကိုအရေးကြီးတဲ့ကိစ္စရပ်တွေမှာလက်တွဲခေါ်ခြင်းအားဖြင့်သူတို့ကိုဟိုပါဝင်ခွင့်ပြုခြင်းအားဖြင့်ဒီလူငယ်တွေအနာဂတ်မှာခေါင်းဆောင်ဖြစ်လာတဲ့အချိန်ကျရင်သူတို့အတွက်အစဉ်သင့်ပြင်ဆင်ပေးထားရမရောက်ပေဘူးလားမတင်စာရှင်းလင်းရတာဘယ်လိုမြင်မိပါလဲ
အာကျွန်တော်လက်ရှိငင်းချင်းဖြစ်စဉ်ကိုပြောရင်တို့ကတော့မြင်ရတော့ခြောက်ရဆိုတဲ့စကားလုံးကြီးကတကယ်ကိုခြောက်ရဖြစ်စေခြင်းလဲဆိုရင်တို့ကဖြစ်ရမယ်အဲ့လိုရေရှည်တည်တမ်းဖို့ဆိုရင်အခုကတည်းကကျွန်တော်တို့ဝေးကင်းစကားလေးရဲ့အရွယ်ကနေစပြီးလက်ရှိလူငယ်တွေအသက်အရွယ်အစုံတွေကိုတခါတည်း engage ပေါ့နော်ချိတ်ဆက်မှုလုပ်ထားရမယ်ဖြစ်စဉ်ဖြစ်ဖို့လိုတယ်ဘလောက်ပဲအရှိကောင်းဆောင်လေးလက်မှတ်ထိုးပြီးတနေ့အချိန်တို့ကွယ်လွန်သွားတယ်နောက်ဆက်နှစ်မှာဒါအချိန်ကြီးပြန်လဲဟိုကြောက်ရသွားနိုင်နေပေါ့နော်ကျွန်တော်တို့မြင်တာတော့ရေရှည်တည်တမ်းပြီးတကယ်ကိုအဲတန်းမှတန်းခိုင်တဲ့ငင်းချင်းဖြစ်စဉ်ဖြစ်လို့လေဆိုရင်အသက်အရွယ်အစုံကိုထိတွေ့မှုရှိနေတဲ့အာ
ဉာဏ်ရည်ရအောင်စတဲ့တောက်ကိုလိုရလို့မြင်ပါဟုတ်ကဲ့အမတင်စာရှင်းလေးကျေးဇူးတင်ပါတယ်နောက်ပြီးတော့ဒီနေ့ဝင်ဆွေးနွေးပေးကြတဲ့လူငယ်ကောင်းဆောင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်စာနဲ့ရေးပြီးတော့ဆွေးနွေးကြဖို့ရေးခဲ့ကြတဲ့သူတွေကျွန်တော်တို့အချိန်အတိုင်းအကန့်အသတ်ကြောင့်မဖတ်ပြနိုင်ခဲ့တာကိုလည်းအနည်းငယ်တောင်းပန်အပ်ပါတယ်ဆိုတော့ပင်လုံးညီလာခံပြီးတဲ့အချိန်ကြာလို့ရှိရင်တကယ်ပဲတန်းပြည့်အတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချနိုင်မလားမချနိုင်ဘူးလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်မှာဖြစ်ပါခင်ဗျာနောက်ပတ်မှပြန်လဲဆုံးဖြတ်ကြပြီလားပေါ့
ဒါကတော့အင်္ဂါညကထုတ်လင်းခဲ့တဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုပြန်လဲပြီးတော့နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
လူမောင်ခုကူးမှုဒါမှမဟုတ်ခေတ်သစ်ကြေကျွံပြမှုဟာအာရမလုခိုင်းဖို့သို့မဟုတ်အတင်းကျပ်ဖြစ်စေဒိညာဝေးဖြစ်စေချိန်ချောက်ဝေးဖြစ်စေပြည်တစားလုခိုင်းဖို့သို့မဟုတ်လိင်လုံငန်းမှာကလေးတငယ်ကိုအသုံးပြုမှုတို့ပါဝင်တဲ့ရာဇဝတ်မှုဖြစ်ပါတယ်။ကလေးစစ်သားတွေကိုဥပဒေမဲ့စုဆောင်းတာနဲ့အသုံးပြုတာလည်းဒီထက်မှအကျိုးဝင်ပါတယ်။ဒါဟာစိုးသွမ်းရက်စက်တဲ့ရာဇဝတ်မှုဖြစ်ပြီးတစ်ကမ္ဘာလုံးမှာဖြစ်နေတာပါ။ဘယ်နိုင်ငံမှမလွတ်ပါဘူး။ဒီကနေ့ဆိုရင်ကမ္ဘာတဝန်းလူပေါင်း25သန်းလောက်ဟာလူမောင်ခိုကူးမှုရဲ့တားကောင်တွေဖြစ်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဌာနဟာ TIB လို့ခေါ်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကိုနှစ်ဆင်ထုတ်ပြန်ပါတယ်။အဲ့ဒီအထက်မှာအမေရိကန်ပါဝင်နိုင်ငံနဲ့ဒေသပေါင်း189ခုတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေကိုစမ်းစစ်ထားပါတယ်။လူကုန်ကူးသူတွေကိုအရေးယူတာ၊လူကုန်ကူးခံရသူတွေကိုအကောက်အွယ်ပေးတာနဲ့ဒီရာဇဝတ်မှုကိုတားဆီးတာမှာအစိုးရတရက်ချင်းစီရဲ့လှုပ်ဆောင်ချက်ပေါ်မူတည်ပြီးနိုင်ငံတွေကိုအဆင့်၄ဆင့်ခွဲပြီး TIB အစီရင်ခံစာထဲမှာသတ်မှတ်ထားပါတယ်။အနိုင်ဆုံးစံနှုန်းတွေကိုပြည့်မီတဲ့နိုင်ငံတွေကို Tier 1 အဆင့်သတ်မှတ်ပါတယ်။အနိုင်ဆုံးစံနှုန်းတွေမပြည့်မီပေမဲ့ပြည့်မီဖို့ရာတည်တာတဲ့လှုပ်ဆောင်မှုရှိတဲ့နိုင်ငံတွေကို Tier 2 အဆင့်သတ်မှတ်ပါတယ်။တည်တာတဲ့လှုပ်ဆောင်မှုတွေရှိပေမဲ့အနီးကပ်လေလာစောင့်ကြည့်ရမယ့်နိုင်ငံတွေကို Tier 2 စောင့်ကြည့်အဆင့်သတ်မှတ်ပါတယ်။နောက်ဆုံးကတော့အနိုင်ဆုံးစံနှုန်းတွေကိုလည်းမပြည့်မီပြည့်မီဖို့ရာတိတာတဲ့လှုပ်ဆောင်ချက်တွေလည်းမရှိတဲ့နိုင်ငံတွေကို Tier 3 အဆင့်မှာသတ်မှတ်ပါတယ်။2028ခုနှစ်အစီရင်ခံစာမှာနိုင်ငံ29နိုင်ငံကိုအဆင့်တင်ထားပြီးနိုင်ငံ20ကိုအဆင့်လျှော့ချထားပါတယ်။ ဒေသတစ်ခုလုံးမှာအပေါင်းလက္ခဏာဆောင်တိုးတက်မှုရှိထားတာတွေလည်းတွေ့ရတယ်လို့အစိုးရကစားကိုထုတ်ပြန်တဲ့ဇွန်လ28ရက်နေ့မှာနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ
် The 48 African countries included in the report 14 received upgrades.Meaning we observed a strong trend.
စင်ကန်နာမှာပါတဲ့အာဖရိက48နိုင်ငံမှာ14နိုင်ငံဟာအဆင့်တက်သွားပါတယ်။ဒါဟာဖြင့်သူတို့ရဲ့တစ်စုံလုံးအနေနဲ့တုံ့ပြန်လှုပ်ဆောင်ချက်တွေမှာတိုးတက်မှုရှိလာတယ်ဆိုတော့အားကောင်းတဲ့လမ်းကြောင်းတစ်ခုကိုတွေ့ရတဲ့သဘောပါပဲ။လုံခြုံရေးပိုင်းချင်းချောက်မှုကြီးတွေ၊ရွှေပြောင်းနေထိုင်ခြင်းဆိုင်ရာစိန်ခေါ်မှုတွေ၊ဗဏ္ဍာရေးဆိုင်ရာအခြားအကန့်အသတ်တွေနဲ့အခြားအတားအဆီးတွေရှိတဲ့ကြားမှာပဲဒီဒေတာဟာတိတိတသာတိုးတက်လာပါတယ
်။ဝန်ကြီးပွန်ပေယိုကလူမောက်ကိုကူးမှုကြောင့်ကဘာတဝံလူသားမောင်းများစွာရဲ့ဂုံတိတ်ခါနဲ့လွတ်လပ်မှုတို့ဆုံးရှုံးရပါတယ်ဒီလိုရဟာအမျိုးသားလူညုံရေးကိုအန်ဒရယ်ရှိစေပြီးဈေးွက်တွေမတည်မငြိမ်ဖြစ်စေပြီးတော့နိုင်ငံဖြတ်ကျော်ရာဇဝတ်ကိန်းသားတွေနဲ့အကြမ်းဖက်ဝါဒီတွေအားကောင်းစေပါတယ်ဒါအပြင်အမေရိကန်တွေအနေနဲ့ကျွန်တော်တို့ကင်ဆယ်တဲ့အားလုံးနဲ့အကျုံးဝင်တဲ့တန်ဖိုးတွေကိုစော်ကားမှုတစ်ခုလည်းဖြစ်ပါတယ်လို့ပြောပါတယ်ဒီကဘာလုံးဆိုင်ရာချင်းချောက်မှုကိုတိုက်ဖြတ်တာမှာအမေရိကန်ပြည်ထောင်စုဟာခိုင်မာတဲ့ဥဆောင်မှုနေရာကပါဝင်ပါတယ်ဒူမော်ဂိုကူးမှုတိုက်ဖြတ်ရေးကိုအစိုးရရဲ့ထိတ်တန့်ဦးစားပေးတစ်ခုအဖြစ်သမ္မတထရမ့်ကသတ်မှတ်ထားပြီးဒီရာဇဝတ်မှုကိုနှိမ်နင်းတာမှာအစိုးရရဲ့အရင်းအမြစ်တွေကိုအပြည့်အဝအသုံးပြုဖို့ချမှတ်ထားပါတယ်လို့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့မနေ့ပိုင်းတနအိဇာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးအောင်မှာပါညနေပဲထုတ်လွှင့်မယ်ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ16 19နဲ့25မီတာတို့ကနေနားဆင်နေပါလားခင်ဗျာ view မြန်မာပိုင်းကဘောလုံးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်တန်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံချင်းရန်ခဲမဲဆိုင်မျိုးကရေရှမ်းနေတဲ့ကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့သားအလုံးကိုကယ်တင်နိုင်ပြီလို့ထိုင်းရေတပ်အထူးတပ်ဖွဲ့ကပြောပါတယ်။ကူထဲမှာကျန်နေတဲ့ကယ်ဆယ်ကူညီသူထိုင်းရေတပ်ဖွဲ့အထူးတပ်ဖွဲ့ဝင်၄ဦးစလုံးနဲ့ကူပြင်ကိုအနှစ်ကင်းကင်းနဲ့ရောက်လာပြီလို့လည်းပြောပါတယ်။နေတိုးလို့ခေါ်တဲ့မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နဲ့ရောEU ဥရောပသမ္မတနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်သွားဖို့အတွက် American သမ္မတ Donald Trump ရဲ့ခုနှစ်ကြာဥရောပခီးစဉ်စတင်နေပါပြီ။အခုတော့ NATO ဌာနချုပ်ရှိရာ Belgium နိုင်ငံ Brussels မြို့မှာသမ္မတ Trump ရောက်နေတာဖြစ်ပါတယ်။သမ္မတဟာ Britain ပြီးလို့ရှင် Britain နဲ့ Scotland Key ကိုဆက်မှာဖြစ်ပါတယ်။ပြီးရင် Finland နိုင်ငံ Helsinki မြို့မှာရှိ Russia သမ္မတဗလာဒီမီယာပူတင်နဲ့သမ္မတထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမှလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုကြက်ကြက်မက်မက်ကင်တွယ်ဆောင်ရွက်နေတာဖြစ်ပြီးအမေရိကန်ကနေပြည်နှင်တန်အပိတ်ခံရတဲ့သူတွေကိုပြန်ပို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့လာအိုစ်နှစ်နိုင်ငံအတွက်အမေရိကန်ကပြည်ဝင်ခွင့်ဗီဇာကန့်သတ်မှုတွေချမှတ်လိုက်ပါတယ်။မြန်မာနိုင်ငံအတွက်ကန့်သက်ချက်တွေထဲမှာမြန်မာဝန်ကြီးဌာနတွေဖြစ်တဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့လူဦးရေဆိုင်ရာ MOLIP နဲ့ပြည်ထရေး MOHA တို့ရဲ့ညွှန်ကြားမှုချုပ်အဆင့်နဲ့အထက်တာဝန်ထမ်းဆောင်နေစေအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ကန့်သက်ထားတာဖြစ်ပါတယ်။မနေ့ကညကရုရှားနိုင်ငံ Saint Petersburg မြို့မှာကစားခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲအကျိုးဘောလုံးပွဲမှာပြင်သစ်က Belgium ကိုတကိုးဂိုးမရှိနဲ့အနိုင်ရပြီးနောက်ဆုံးဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရင်ဘူးကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်တောတာရှင်အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါချွေးလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြီးပါ
This program has come to you from the Voice of America, Washington.